Welcome to the Voice of America in Burmese.
Mingla menek kima shin. Washington မြို့တော် VOA American တန်ကနေ2015ခုနှစ်ဒီဇင်ဘာလ18ရက်စာသာပဒေးနေ့နဲ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်ဖိုင်းတိုမီတာ24 32နဲ့40ရူကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာနဲ့နှစ်ခင်ပါခင်ဗျာကျွန်တော်ဆံမူယူပါအခုမနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနက်နာချမ်းတဲ့အတူတင်ပြပေးမှာဖြစ်ပါတယ်စိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့အမေရိကန်ကာဝေးရေးဝန်ကြီးဟာကြိုတင်မကြေညာဘဲနဲ့အီရတ်နိုင်ငံကိုဒေါ်ရုနေမှာရောက်ရှိသွားပါတယ်အီရတ်စစ်သားတွေကိုတူရကီကတင်နန်းပေးနေတဲ့စခန်းကို IS စစ်သွေးကြွတွေကဒုံးကျည်နဲ့ပစ်ခတ်ခဲ့ပါတယ်အမေရိကန်ဗဟိုဘဏ်ကဆယ်စုနှစ်တခုနီးပါးအတွင်းသူ့ရဲ့အတိုးနှုန်းကိုအမြင့်ဆုံးအဖြစ်တိုးနှစ်သတ်မှတ်လိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီဦးဆံမွေကုလသမဂ္ဂကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ကတော့2015ခုနှစ်အတွင်းကုလသမဂ္ဂရဲ့တနှစ်တာဆောင်ရွက်ချက်တွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ထည့်သွင်းပြောကြားသွားပါတယ
်။ In Myanmar, the government and army are cooperating with the Thaw Aung San Suu Kyi for a stable transition.
မြန်မာနိုင်ငံရဲ့အပြောင်းလဲနဲ့ပတ်သက်ပြီးပြောသွားတာကိုတော့သတင်းအစီအစဉ်အပြီးမှာအပြည့်အစုံနားဆင်ရမှာပါရှင်။ဒါအပြင်သတင်းပေးပို့ချက်တွေကိုလည်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေနဲ့အတူမြန်မာရေးသုံးသက်ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်းနဲ့မနန္ဒာချန်နုကပြောပြပါအောင်ရှင်။
အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့ညွန်ပေါင်းအဖွဲ့ဝင်တွေဟာ IS Islamic စစ်သွေးကြွတွေအပေါ်ချေမုံတက်ခတ်ရေးကိုအချိန်ဟုန်မြင့်ပြီးတော့လှုပ်ဆောင်သွားဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်ကာဝေးရေးဝန်ကြီး Ash Carter ကအီရတ်ခေါင်းဆောင်တွေကိုအလေးထားပြောဆိုခဲ့ပါတယ်။ IS တွေအပေါ်တက်ခတ်ချေမုံနေတာကိုပုံမိုပြီးတော့အထောက်အကူပေးရေးအတွက်ကမ်းလှမ်းမှုဘက်ဂဒတ်မြို့ကိုဗိုလ်ရုံးနေမှာကြိုတင်မကြေညာဘဲနဲ့ရောက်သွားခဲ့တဲ့ခီးစဉ်အတွင်း Mr. Carter ကအီရတ်ဝန်ကြီးချုပ် Hadia El Abadi ကာဝေးရေးဝန်ကြီး Khaled El ဥပဒေရုံးတွေတူတွဲဆုံခဲ့ပါတယ်။အီရတ်ခေါင်းဆောင်နှောက်နဲ့တွဲဆုံတဲ့နေရာမှာရမဒီမြို့ကိုအပြည့်အဝပြန်လည်သိမ့်ပိုက်ပြီးတော့စီအေးရအောင်မြင်စေဖို့အရေးပါတယ်လို့မူဆိုးကိုလည်းပြန်ပြီးတော့သိမ့်ပိုက်နိုင်ရေးအတွက်အရေးပါတဲ့ရည်မှန်းချက်တရချမှတ်ပြီးတော့ဆက်လက်ထိုးစစ်ဆင်ဖို့အတွက်ဆွေးနွေးခဲ့တယ်လို့မစ္စတာကာတာကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒီဆက်ဆင်ရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အီရတ်လုံခြုံရေးတပ်ဖွဲ့တွေကိုပုံမိုးပြီးတော့အနီးကပ်ပူးပေါင်းအားဖြည့်ပေးနိုင်တယ်လို့လည်းမစ္စတာကာတာကပြောဆိုပါတယ်။ဝင်းကြီးကာတာဟာအီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာတိုက်ပွဲဝင်နေတဲ့အမေရိကန်တပ်ဖွဲ့တွေရဲ့တပ်မှုဗိုလ်ချုပ်ကြီးရှောင်းမက်ဖာလန်နဲ့လည်းတွေ့ဆုံပြီးတော့အကြမ်းဖက်အုပ်စုတွေအပေါ်ချေမုန်းရေးကိုအရှိန်မြှင့်ပြီးတော့လှုပ်ဆောင်ဖို့အတွက်ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်ခင်ဗျာ
IS စစ်သွေးကြွတွေနဲ့တိုက်နေတဲ့အီရတ်စစ်သားတွေကိုတူရကီတပ်ဖွဲ့တွေကတင်တန်းပို့ချနေတဲ့အီရတ်နိုင်ငံမြောက်ပိုင်းကအခြေစိုက်စခန်းတစ်ခုကိုမော်တာနဲ့ပစ်ခတ်ခံခဲ့ရတဲ့အတွက်တူရကီစစ်သားလေဥဒံရရရရှိခဲ့ကြတယ်လို့တူရကီအရာရှိတွေကပြောဆိုပါရယ်မော်စုမြို့အနီးကအီရတ်စခန်းတစ်ခုကို IS စစ်သွေးကြွတွေကဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာဖြစ်တယ်လို့အနောက်နိုင်ငံသတင်းမီဒီယာတွေကဖော်ပြကြပါရယ် IS တွေထိန်းချုပ်ထားတဲ့နယ်မြေကနေပစ်ခတ်ခဲ့တာလို့လည်းတူရကီအရာရှိတူကပြောဆိုပါရယ်နာယီတန်ကြားဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်တူရကီတပ်ဖွဲ့တွေကအမြောက်တွေနဲ့ပြန်လည်ပစ်ခတ်ခဲ့ကြတယ်လို့လည်းဒေတာတွင်သတင်းရက်ကွက်ကဆိုပါရယ်ဒီလားစောပိုင်းကလည်း IS တွေလက်ထဲကနေမိုဆူးကိုပြန်လည်ရရှိသိမ့်ပိုက်ဖို့အတွက်ကြိုးပမ်းနေတဲ့ IRIS စစ်သားတွေကိုတင်တန်းပို့ချနေတဲ့တူရကီစစ်တပ်ကိုအကာအကွယ်ပေးဖို့အတွက်အဲ့ဒီစခန်းမှာတပ်ဖွဲ့ဝင်အင်အား100ကျော်ဆေလွတ်ချထားခဲ့တယ်လို့လည်းတူရကီကပြောပါတယ်ဒါပေမဲ့ဒီလိုတပ်တွေဆေလွတ်ချထားမှုကို IRIS အစိုးရကလက်မခံခဲ့ပဲဒါဟာ IRIS ရဲ့အချုပ်ချာအာဏာကိုချိုးဖောက်မှုဖြစ်တယ်လို့ပြောဆိုခဲ့ပါတယ်အဲ့ဒီကစလို့ IRIS စစ်သား1000ကျော်ကိုတင်နန်းပေးနေတဲ့အဲ့ဒီစခန်းကနေတူရကီတပ်ဖွဲ့ဝင်တချို့ကိုပြန်လည်ရုပ်သိမ်းထားခဲ့ပါတယ
်အမေရိကန်ဗဟိုဘဏ်ကဆယ်စုနှစ်တခုနီးပါးအတွင်းသူ့ရဲ့အတိုးနှုန်းကိုအမြင့်ဆုံးအဖြစ်တိုးမြင့်သတ်မှတ်လိုက်ပါတယ်ဒီလိုဆုံးဖြတ်လိုက်ပြီးတဲ့နောက်ချက်ချင်းဆိုသလိုစားသုံးသူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်ငွေချေးငှားသူတွေငွေချေးငှားစရိတ်တွေကိုတိုးသွားစေတယ်လို့ကမ္ဘာစီးပွားရေးအပေါ်ရိုက်ခတ်မှုတွေလည်းရှိနေပါတယ်လာနေချီပြီးတော့အခြေတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဗဟိုအစိုးရရဲ့အရန်ငွေကြေးမူဝါဒချမှတ်သူတွေအနေနဲ့ကာလတူအတိုးနှုန်းကိုမြှင့်တင်မှုအတွက်ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ကျွေးမီပြန်လည်ပေးဆက်ဖို့အတွက်စိတ်ချအောင်ဖြစ်တဲ့အမေရိကန်ဘဏ်တွေကကာလတူချင်းငွေကို9နှစ်ကြာကာလအတွင်းမှာ3ညရာခိုင်နှုန်းနီးပါးရှိနေရကနေ3.25ညရာခိုင်နှုန်းထိတိုးမြှင့်ဖို့ဆုံးဖြတ်ခဲ့တာပါ။ မိနစ်ပိုင်းအချိန်ကာလအတွင်းမှာအမေရိကန်ပြည်တော်စုကအဓိကဗန်ကြီးတွေကသူတို့ရဲ့စီးပွားဘက်ဖောက်တယ်လေးစီငွေချေးငှားနေတဲ့အတိုးနှုံသားတွေကိုမြင့်တင်လိုက်ကြပါတယ်။အဲ့ဒီအတွက်ဗန်တွေကနေငွေချေးပြီးတော့အိမ်ဝယ်ထားကြသူတွေအပေါ်တည်ရောက်မှုတွေရှိနိုင်မှာဖြစ်ပါတယ်။အခုလိုဆုံးဖြတ်ရတာဟာအမေရိကန်ပြည်တော်စုအနေနဲ့ဖြစ်ထိုက်တဲ့တုံးဆွဲမှုပမာဏအတိုင်းအထိုက်လျောက်တတ်မှတ်ရတာဖြစ်တဲ့အကြောင်းအမေရိကန်ဗဟုငွေချေးရန်ပုံငွေအဖွဲ့ရဲ့အကြီးအကဲဂျဲနက်ယဲလင်းကပြောဆိုလိုက်ပါတယ်။
ကယ်လီဖိုးနီးယားပြည်နယ်မှာလူ14ဦးပြစ်ဒဏ်ခဲ့တဲ့အမေရိကန်ဘဝအမျိုးသားနဲ့ပါကစ္စတန်သူဇနီးတဲ့တို့ဟာသူတို့ချင်းလူချင်းမတွေ့ခင်လွန်ခဲ့တဲ့နှစ်နှစ်လောက်ကတည်းကတိုက်ခိုက်ဖို့အတွက်တန်နိုင်ထံချခဲ့ကြတယ်လို့အမေရိကန်ဗဟိုအစိုးရစုံစမ်းစစ်ဆေးရေးဗျူရို FBI ညွှန်ကြားရေးမှူးကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။2013ခုနှစ်ကုန်ပိုင်းမှာဆာယစ်ဖာရူနဲ့သူဇနီးဖြစ်လာမဲ့တက်ဖင်မာလစ်တို့ဟာအပြန်အလှန်စကားပြောဆိုတာတွေအင်တာနက်ကနေတိုက်ရိုက်စာအပြန်အလှန်ရေးသားတာတွေရှိခဲ့ပြီးတော့ဂျီဟတ်ဘာသာရေးစစ်ပွဲဆင်နွှဲဖို့နဲ့အာဇာနည်ဆန်ဆန်လှုပ်ကြဖို့အပြန်အလှန်ဆုံးဖြတ်ချက်ချခဲ့ကြတာကိုစုံစမ်းစစ်ဆေးသူတွေတွေ့ရှိခဲ့တဲ့အကြောင်း FBI အကြီးအကဲ James Comey ကဗုဒ္ဓဟူးနေ့ကနယူးယောက်မှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လို့လေဒီဇင်ဘာလ2ရက်နေ့ကလူပေါင်း20ကျော်ထိခိုက်ဒဏ်ရာရရှိခဲ့ကြတဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့ကဒေသအစိုးရဌာနရုံးကိုတိုက်ခိုက်မှုတွေမတိုင်ခင်ပြပကအကြမ်းဖက်အဖွဲ့တွေနဲ့ဆက်သွယ်တာမတွေ့ခဲ့ရဘူးလို့လည်း FBI အကြီးအကဲကပြောပါတယ်အကြမ်းဖက်အဖွဲ့တစ်ခုခုကစနစ်တကျလျှို့ဝှက်ထားတဲ့အဖွဲ့ငယ်မှာပါဝင်သူတွေလားပတ်သက်မှုရှိသလားဆိုတာကိုလည်းမသိရသေးသလိုတိုက်ခိုက်ပြီးတဲ့နောက်၄နာရီကြာအချိန်တွင်းဘယ်နေရာမှာရှိနေခဲ့သလဲဆိုတာကိုလည်းသိရဖို့စူးစမ်းနေပြီးနောက်ထပ်ဘာတွေထပ်လုပ်ဖို့စီစဉ်ခဲ့သလဲသူတို့အကူအညီပေးတဲ့လူတွေရှိခဲ့သလားဆိုတာကိုလည်းသိနိုင်ဖို့စူးစမ်းနေတယ်လို့ FBI အကြီးအကဲကပြောဆိုခဲ့ပါတယ်။တနက်သမားဇနီးမောင်နှံကတော့ရဲတွေနဲ့အပြန်အလှန်ပြစ်ခတ်မှုအတွင်းသေဆုံးခဲ့တာဖြစ်ပါတယ
်။ UAV ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 618 9နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1509ကနေထုံနေပေးနေပါတယ်ရှင
် VOA American တန်မြန်မာပိုင်းစီစဉ်ကကြာသာပတိနေ့နတ်နခင်နိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြေညာနေပါတယ်လက်ရှိကုလသမဂ္ဂအတွေ့အမှုချုပ် Mr. Ban Ki-moon ရဲ့အတွေ့အမှုချုပ်တက်တန်းကာလဟာနောက်ဆုံးနှစ်ထဲမှာရောက်လာပြီးမှုသူ့နေရာကိုဆက်ခံမဲ့လူကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကအင်္ဂါနေ့မှာစတင်ပြီးတော့ရှာဖွေနေကြနေပြီဖြစ်ပါတယ်အကြီးချင်းပြည့်မီတဲ့ကိုယ်စားလှယ်လောက်အမည်စင်းတွေကိုတင်သွင်းကြဖို့တဲ့ကုလသမဂ္ဂအထူးညီလာခံတဘာပတိနဲ့လုံခြုံရေးကောင်စီရဲ့ဥက္ကဋ္ဌတို့ကအဖွဲ့ဝင်နိုင်ငံ193နိုင်ငံစလုံးကိုပေးပို့ထားတဲ့ပူးတွဲစာထဲမှာဖိတ်ခေါ်ထားပါတယ်အတွင်းရေးမှူးချုပ်အစ်စ်ရွေးချယ်တဲ့လုပ်ငန်းကိုဒီစာနဲ့စတင်လိုက်တာဖြစ်ပြီးတော့လက်ရှိအတွင်းရေးမှူးချုပ်နဲ့သူ့ရဲ့အရင်အတွင်းမှူးချုပ်တရဲ့လုပ်ငန်းတွေပေါ်မှာအခြေတည်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဗီရရှာတမ်မတ်ကြီးဖြစ်တဲ့ Matthew Rycroft ကသတင်းတောက်တွေကိုပြောဆိုပါရယ်ကိုစီလေလောင်းအမည်စင်းတွေကို2016ခုနှစ်မတ်လကုန်ဒါမှမဟုတ်ရင် AP လာဇန်းမှာတင်သွင်းရမယ်လို့မျှော်လင့်တဲ့အကြောင်းအထွေထွေညီလာခံရဲ့တဘာပတိ Morgan Lightcutoff ကပြောဆိုပါရယ်ကိုစရီလောင်းအမည်စင်းနေအပေါ်လိလာတုံးသက်တာတွေကိုလုံညုံရေးကောင်စီကဇူလိုင်လမှာစတင်ပြီးတော့ဆောင်ရွက်မှာဖြစ်ပြီးတော့ရွေးချယ်မှုကိုစက်တင်ဘာလလောက်မှာအဖွဲ့ဝင်နိုင်ငံတွေကအကြံပြုချက်နဲ့တင်ပြမှာဖြစ်ပါတယ်ရွေးချယ်တဲ့အတွေ့အမှုချုပ်တစ်ဟာ2019ခုနှစ်ဇန်နဝါရီလမှာစပြီးတော့တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်အရင်တုန်းကတော့အထူးသဖြင့်အမေရိကန်နဲ့ရုရှားတို့ပါဝင်တဲ့လုံညုံရေးကောင်စီအများအန်းအဖွဲ့ဝင်နိုင်ငံတွေဟာအထွေထွေညီလာခံကနေနောက်ဆုံးအတည်ပြုပေးရေးကိုစရီလောင်းတယောက်ကိုရွေးချယ်အကြံပြုတာမှာအားကောင်းတဲ့လွှမ်းမိုးမှုတွေရှိခဲ့ပူပါတယ်ခင်ဗျာ
အမေရိကန်နိုင်ငံကြားရေးဌာနကနေတိုင်ဝမ်ကိုဒေါ်လာ 1.83 ဘီလီယံတန်ဖိုးရှိတဲ့လက်နက်တွေရောင်းချမဲ့အစီအစဉ်ကိုလွှတ်တော်ကိုတရားဝင်အကြောင်းကြားခဲ့ပါတယ်။ရောင်းချမဲ့လက်နက်တွေထဲမှာ Frigate စစ်သင်္ဘော2ဆင်းတင်ကားဖြတ်မစ်ဆိုင်ဒုံးကုန်းရီ2တဝဲသွားဒီတိုက်ခိုက်ရေးတန်ချက်ကကားတွေနဲ့မြေပြင်ကနေဝေဟင်ပစ်စတင်ကားဒုံးကြီးတွေပါဝင်မယ်လို့နိုင်ငံကြားရေးဌာနတာဝန်ရှိသူတွေကပြောဆိုပါတယ်။ဒီအစီအစဉ်ကိုအမေရိကန်လွှတ်တော်ကလေးလာဆန်းစစ်ဖို့နဲ့ပယ်ချဖို့အတွက်ရပ်ပေါင်း30အချိန်ရမှာလည်းဖြစ်ပါတယ်။ထိုင်ဝမ်အနေနဲ့ကိုကိုကိုကာကွယ်နိုင်စွမ်းဆက်ရှိဖို့အတွက်လိုအပ်တဲ့လက်နက်တွေပံ့ပိုးပေးဖို့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာအပြောင်းလဲမရှိဘူးလို့လည်းအမေရိကန်နိုင်ငံကြားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဒေးဗစ်မက်ခါဘီကပြောဆိုခဲ့ပါတယ်။ထိုင်ဝမ်ကိုလက်အောက်ခံနယ်မြေအဖြစ်သတ်မှတ်ထားတဲ့တရုတ်နိုင်ငံကတော့ထိုင်ဝမ်တရုတ်နဲ့အမေရိကန်ပြည်ထောင်စုကြားဆက်ဆံရေးတွေမထိခိုက်စေဖို့အတွက်လက်နက်ရောင်းချမဲ့အစီအစဉ်ကိုဖျက်သိမ်းတင်တယ်လို့ပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုအနေနဲ့ထိုင်းနိုင်ငံတို့ကြားနှစ်နိုင်ငံဆွေးနွေးပွဲကို ပြုလုပ်ခဲ့ပြီးတော့အဓိကအဖြစ်စီးပွားရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိုပိုမိုအားကောင်းလာစေဖို့ထိုင်းနိုင်ငံအနေနဲ့အရက်သားအစိုးရအုပ်ချုပ်ရေးစနစ်ပြန်လည်ပြီးတော့ဖော်ဆောင်ဖို့အမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဌာနဘက်ကနေဖိအားပေးတိုက်တွန်းခဲ့ပါတယ်။ဘော်ရူးနေမှာကျင်းပတဲ့ထိုင်းနဲ့အမေရိကန်မဟာဗျူဟာမြောက်ဆွေးနွေးပွဲမှာကုန်သွယ်ရေးကနေဒေတာတွေလုံခြုံရေးကိစ္စတွေအထိပါဝင်ခဲ့တယ်လို့အာရှပစိဖိတ်ဒေတာတခွင်ရဲ့အရေးကိစ္စတွေလည်းပါဝင်ခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံရဲ့တရားဝါပြောရေးလုံခြုံရေးစီးလုံးညီညွတ်မှုနဲ့တည်ငြိမ်အေးချမ်းရေးကိုအမေရိကန်ပြည်ထောင်စုကလိုလားတဲ့အကြောင်းအမေရိကန်အရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ကပြောဆိုပါရတယ်။2014ခုနှစ်တွင်အာနာသိမ်းယူခဲ့တဲ့သူလက်ရှိထိုင်းဝန်ကြီးချုပ်ပရာယုချွန်ချန်အိုချာနဲ့စင်ပန်ပြီးတော့လေးနှစ်တည်းဆွေးနွေးမှုတွေကိုပြုလုပ်နိုင်ခဲ့တယ်လို့လည်းမစ္စတာရက်ဆယ်ကပြောဆိုပါရတယ်။ပြီးခဲ့တဲ့လအတွင်းထိုင်းနိုင်ငံဆိုင်ရာအမေရိကန်တမန်တီဂလန်ဒေးဗစ်ကထိုင်းနိုင်ငံရဲ့တော်ဝင်မိသားစုပေါ်အသေးရေပြည့်စုံမှုနဲ့ချက်မှတ်နေတဲ့ထောင်ဒဏ်တွေအပေါ်ပြစ်တင်ဝေဖန်ပြောဆိုမှုကြောင့်နှစ်နိုင်ငံကြားမှာဆက်ဆံရေးတင်းမာမှုတွေဖြစ်ပေါ်ခဲ့ပါတယ်
။အမေရိကန်သမ္မတလောင်းအဖြစ်ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေတဲ့ Republican ကိုစလဲ၉ဦးဟာနှစ်သက်ကူအားလည်းရမတိုင်မီနောက်ဆုံးချိန်ဖြစ် Nevada ပြည်နယ် Las Vegas မြို့မှာအင်္ဂါနေ့ကစကားစစ်ထိုးကြရမှာကိစ္စတော်တော်များများအခြေအတင်ဖြစ်စရာတွေကြုံခဲ့ရပါတယ်။2016ခုနှစ်သမ္မတရွေးပွဲမှာတိုင်မီပါတီတွင်အချို့ရွေးကောက်ပွဲတွေမှာအရေးပါလာတဲ့ပထမဆုံးကြိမ်ပနမရွေးချယ်မှုတွေအိုင်အိုဝါပြည်နယ်မှာကျင်းပဖို့နှစ်လတောင်မကျန်တော့တဲ့အချိန်မှာ Republican Party ကိုယ်စားလှယ်တွေထောက်ခံမဲ့ရဖို့အပြင်းအထန်ကြိုးစားခဲ့ကြတာဖြစ်ပါတယ
်
ဒါကတော့ကြာတာပရင်းနေနေနဲ့ခင်းတဲ့တဲ့အစီအစဉ်ကိုဦးဆက်မိုးဝင်နဲ့မနနာချန်တို့ကတင်ပြခဲ့တာပါရှင်။ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းဟာ2015ခုနှစ်အတွက်တင်းစာရှင်းလင်းပွဲကိုမနေ့ကပြုလုပ်ခဲ့ပါဗျ။အဲ့ဒီမှာနိုင်ငံတကာရေးရာနဲ့ပတ်သက်လို့အကဲဆက်မှုတွေ၊စိုးရိမ်မှုတွေ၊အောင်မြင်မှုတွေကိုမီးမောင်းထိုးပြခဲ့ရမှာမြန်မာနိုင်ငံမှာအစိုးရစစ်တပ်နဲ့နိုဝင်ဘာလရွေးကောက်ပွဲမှာအပြည့်အသက်အနိုင်ရခဲ့တဲ့ NLD ကောင်းဆောင်ဒေါန်ဆန်းစုကြည်တို့ကြားတင်ငိမ့်နဲ့အာနာလွှဲပြောင်းရေးအတွက်ဆွေးနွေးမှုကိုစတင်နေတဲ့အကြောင်းအပြင်ခွဲခြားဆက်ဆံခံနေရတဲ့လူနည်းစုတွေအရေးဆောင်ရွက်ပေးဖို့တိုက်တွန်းပြောကြားသွားပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ဒေါ်လလတန်းကပြောပြမှာပါရှင်
။2009ခုကစလို့ကုလသမဂ္ဂတွင်းမှုချုပ်ရာထူးကိုစတင်ထမ်းဆောင်ခဲ့တဲ့မစ္စတာဘန်ကီမွန်းကကုလသမဂ္ဂရဲ့290ပြည့်အထိပ်မှတ်ကိုဆင်နွှဲခဲ့တဲ့2015နှစ်ချုပ်အဖြစ်ဗုဒ္ဓနေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒီနှစ်အတွင်းကုလသမဂ္ဂအနေနဲ့အောင်မြင်မှုတွေနဲ့အကဲဆတ်မှုတွေကိုရင်ဆိုင်ခဲ့ရတယ်လို့အခုလူပြောခဲ့ပါတယ
် The year 2015 has brought both breakthrough and horror. The United Nations continues to strengthen
ဒီ2015ခုနှစ်ကအောင်မြင်မှုတွေရရှိခဲ့သလိုထိတ်လန့်တွန်းလှုပ်စရာတွေနဲ့လည်းရင်ဆိုင်ခဲ့ရတဲ့နှစ်ဖြစ်ပါတယ်ကုလသမဂ္ဂအနေနဲ့ငင်းညာရေးဖော်ဆောင်မဲ့ကျယ်ပြန့်တဲ့လေလာဆန်းစစ်မှုတွေငင်းညာရေးထိန်းသိမ်းလုပ်ငန်းစဉ်တွေနဲ့အနာဂတ်မှာပါဝင်မဲ့အခန့်ကဏ္ဍတွေအပါအဝင်အဖွဲ့အစည်းကြီးကိုအားဖြည့်ဖို့ဆက်လက်ဆောင်ရွက်နေပါတယ်
။နိုင်ငံတကာမှာအောင်မြင်မှုတွေကိုမီးမောင်းထုတ်ပြခဲ့ရမှာတော့တိုးတက်မှုရရှိခဲ့တဲ့မြန်မာနိုင်ငံအခြေအနေကိုအတွင်းမှုချုပ်ကထောက်ပြခဲ့ပါတ
ယ်။ In Myanmar, the government and army are cooperating with the Thaw Aung San Suu Kyi for a stable
မနက်ငယ်မှာညဉ့်ညံ့စွာအနာလွှဲပြောင်းနိုင်ရေးအတွက်အစိုးရနဲ့စစ်တပ်တို့ဟာဒေါအောင်ဆန်းစုကြည်နဲ့ပူးပေါင်းဆောင်ရွက်နေပါတယ်။တချိန်တည်းမှာပဲခွဲခြားဆက်ဆံခံနေရတဲ့တိုင်းရင်းသားအုပ်စုတွေကိုအခုလိုအသွင်ကူးပြောင်းရေးဖော်ဆောင်မှုမှာပါဝင်လာစေဖို့နဲ့အုပ်စုအလုံးပါဝင်တဲ့အခြေအနေဆွေးနွေးမှုစတင်နိုင်ဖို့ဆက်လက်ကြိုးပမ်းတော်ဖို့လိုအပ်ပါတယ်။ဒီဖော်ဆောင်မှုကိုကုလသမဂ္ဂအပြင်ကျွန်တော်ကိုယ်တိုင်ကလည်းနှစ်ပေါင်းများစွာပဲထောက်ခံအားပေးလာခဲ့တာဖြစ်ပါတယ်။ကျွန်တော်တို့ဆက်လက်ပြီးတော့လည်းအကူအညီတွေပံ့ပိုးသွားမှာဖြစ်ပါတယ်။
မစ္စတာဘန်ကီမွန်းနေနဲ့သူ့ရဲ့တွင်းမှုချုပ်တက်တန်းတွင်မြန်မာနိုင်ငံကိုနာကစ်တိုက်ခတ်စဉ်2008ခုနှစ်ကတခါသွားရောက်ခဲ့ပြီး2012ခုနှစ်မှာတခါသွားရောက်ခဲ့တာလည်းဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့ကူညီဆောင်ရွက်ဖို့အထူးကြံပေးပုဂ္ဂိုလ်မစ္စတာဗီဂျေနမ်ပြားကို2010ခုကခန့်အပ်ခဲ့ပြီးမြန်မာနိုင်ငံအပြစ်ခရက်စရေးနဲ့ပတ်သက်လို့ဆွေးနွေးပွဲတွေကိုလေ့လာသူအဖြစ်တက်ရောက်ရှိခဲ့တယ်လို့ကြခိုင်ပြည်နယ်ရှိရိုဟင်ဂျာတွေအရေးနဲ့ကချင်ပြည်နယ်ဒုက္ခသည်အရေးစသည်တို့မှလည်းပါဝင်ဆောင်ရွက်ခဲ့မှုမြန်မာနိုင်ငံကိုမကြာခဏဆေးလွတ်ခဲ့တာလည်းဖြစ်ပါတယ်။အချိန်နဲ့မှာပဲကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးခြေအနေနဲ့ပတ်သက်လို့လက်ရှိထွေထွေညီလာခံကြီးရဲ့တတိယကော်မတီကကန့်ကွက်မဲမရှိဘဲနိုဝင်ဘာလ18ရက်နေ့ကအဆိုပြုချက်မူကြမ်းကိုအတည်ပြုပေးခဲ့တာလည်းဖြစ်ပါတယ်။အဲ့ဒီအတည်ပြုခဲ့တဲ့မူကြမ်းမှာပြီးခဲ့တဲ့ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရရှိလိုက်တဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်က 2016 မှာစိုးရသည့်ဖြစ်တက်လာရေးအတွက်လက်ရှိသမ္မတဦးသိန်းစိန်စိုးရအနေနဲ့ချောမွေ့စွာအာဏာလွှဲပြောင်းပေးဖို့ပြင်လူအခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေအပြင်တရားဥပဒေစိုးမိုးရေးကိုလည်းလေးစားလိုက်နာဖို့တိုက်တွန်းထားတာတွေ့ရပါတယ်။ဒါအပြင်ရခိုင်ပြည်နယ်ရှိရိုဟင်ဂျာတွေအရေးနဲ့တခြားကိုယ်ွယ်တဲ့ဘာသာဝင်တွေအပြင်တိုင်းရင်းသားလူနည်းစုတွေခွဲခြားဆက်ဆံခံရမှုအပေါ်မှာလည်းအလွန်ဆိုးရင်မကင်းဖြစ်တဲ့အကြောင်းအဆိုပြုချက်မူကြမှာဖော်ပြထားတာတွေ့ရပါတယ်။ချီနဲ့မှာပဲတိုင်းရင်သားလက်နက်ကိုင်းရှစ်ဖွဲ့နဲ့မြန်မာအစိုးရကြားအပြစ်ရသဘောတူညီမှုချုပ်ဆိုနိုင်ခဲ့တာကိုကြိုဆိုလိုက်ပေမဲ့အဲ့ဒီကတည်းကတခြားလက်မှတ်ရေးထိုးထားခြင်းမရှိတဲ့အဖွဲ့တွေနဲ့လည်းဆက်လက်ဆွေးနွေးသွားဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံဖွင့်ခွင်ကိုလည်းအဆိုပြုချက်မှာတိုက်တွန်းထားတယ်လို့ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံမှာ2016အတွက်ဆက်လက်ကူညီဆောင်ရွက်ရမှာဒေါ်လာတသန်းကျော်ရထားဖို့ကိုလည်းဖော်ပြထားတာတွေ့ရပါတယ်။ဒီအဆိုပြုချက်ကိုလည်းခုလအတွင်းအထွေထွေညီလာခံကြီးကအတည်ပြုပေးရမှာဖြစ်ပါတယ်။2009ခုကစလို့ကုလသမဂ္ဂအတွင်းမှုချုပ်ရာထူးကိုစတင်ထမ်းဆောင်ခဲ့သူမစ္စတာဘန်ကီမိုနီနဲ့ဒီနှစ်အတွင်းကုလသမဂ္ဂကရရှိခဲ့တဲ့အောင်မြင်မှုတွေကိုထောက်ပြခဲ့ရမှာအရေးကြီးဆုံးကတော့ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်လို့ပဲရစ်မှာရရှိခဲ့တဲ့နိုင်ငံတကာသဘောတူညီမှုပဲဖြစ်ပါတယ်။ဒီနှစ်တွင်ကမ္ဘာကြီးအနေနဲ့ဆိုးရွားဆုံးရင်ဆိုင်ခဲ့တဲ့ချက်တွေနဲ့တစ်ခုကတော့ဆီးရီးယားပဋိပက္ခကြောင့်ဒုက္ခသည်တွေဒီနှစ်တွင်တိုးလာတဲ့အခြေအနေနဲ့ IS ဘိုကိုဟာရမ် El Shabab အစရှိတဲ့အကြမ်းဖက်အုပ်စုတွေရဲ့ချိန်ချောက်မှုတွေပင်ဖြစ်ပါတယ်။ Mr. Ban Ki-moon အနေနဲ့2016မှာရာသီတက်တန်းကုန်ဆုံးမှာဖြစ်တဲ့အတွက်ကြောင့်လေသူရဲ့နေရာမှာအစားထိုးနိုင်ဖို့ခန့်အပ်နိုင်ဖို့အတွက်လေကုလသမဂ္ဂအနေနဲ့ရည်ချင်းပြည့်မီသူတွေကိုအင်ကာနိကပဲရှောက်လွှာစတင်ခေါ်ယူနေပြီဖြစ်ပါလေရှင
်ဒေါ်လာလာတန်ပြောပြသွားတာပါရှင်ဒီသတင်းနဲ့တဆက်တဲ့အခုဒီမြန်မာနိုင်ငံမှာလာမယ့်အစိုးရအစ်စ်ကိုနိုင်ငံတော်အကြီးအကဲတာဝန်နဲ့အစိုးရအဖွဲ့တာဝန်တွေကိုစနစ်တကျလွှဲပြောင်းရေးဆိုင်ရာညှိနှိုင်းအစည်းအဝေးကိုတော့လက်ရှိအစိုးရတာဝန်ရှိသူတွေနဲ့ဒေါန်ဆန်းစုကြည်ဦးဆောင်နဲ့NLD ပါတီတာဝန်ရှိသူတချို့ပထမဆုံးအကြိမ်နေပြည်တော်မှာမနေ့ကဆွေးနွေးခဲ့ကြပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ဒေါန်ဆန်းစုကြည်ဦးဆောင်ပြီး NLD ပါတီတာဝန်ရှိသူတွေနဲ့လက်ရှိသမရဦးသိန်းစိန်စိုးရဖွဲ့တာဝန်ရှိသူတွေဟာနေပြည်တော်မှာဒီကနေ့တွေ့ဆုံပြီးတော့နိုင်ငံတော်အကြီးအကဲတာဝန်နဲ့စိုးရဖွဲ့တာဝန်တွေစနစ်ကျလွှဲပြောင်းရေးတွေနဲ့ပတ်သက်ပြီးတော့ပထမဆုံးအကြိမ်ဆွေးနွေးခဲ့ကြပါတယ်။နေပြည်တော်ပြည်သူ့လွှတ်တော်ဝင်အတွင်းမှာပြုလုပ်ခဲ့တဲ့ညီနိုင်စည်းဝေးပွဲနဲ့ပတ်သက်ပြီးတော့သမရယုံညွှန်ကြားရေးမှူးဦးစော်ထေးက VOA ကိုအခုလိုပြောပါတယ်
။ဒီနေ့ကျွန်တော်တို့ဟိုပြည်သူ့လွှတ်တော်ပေါ့နော်တရားဥပဒေစိုးမိုးရေးနဲ့ဒီနေ့ရဲ့ကော်မတီပေါ့အဆောင်မှအိုင်တွင်းမှာအဲကျွန်တော်တို့နိုင်ငံတော်ကြီးကတာဝန်နဲ့စိုးရဖွဲ့တာဝန်လွှဲပြောင်းညီနိုင်ရေးဆိုင်အစည်းအဝေးပေါ့အဲ့ဒါနေ့လေးပိုင်းမှာလုပ်တယ်လုပ်တဲ့ဟာကိုအစည်းအဝေးကိုအတော်ဆန်းစုကြည်ဥပဒေလုပ်တယ်ပေါ့ကျွန်တော်တို့အစိုးရဘက်ကတော့ဦးရထွတ်ရဲကျွန်တော်တို့ဘက်ကတူးညွန်ချုပ်ဦးမောင်အောင်ရဲကျန်တော်ရဲသုံးယောက်တည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဖွဲ့ကဦးဝင်းအောင်ဦးဝင်းထိန်ရဲဒေါက်တာမျိုးအောင်ရဲဒေါက်တာအောင်ပြီးရဲတက်တယ်အဲအစည်းအဝေးနဲ့ပတ်သက်လို့အနည်းချုပ်ပြောရရင်တော့တာဝန်လွှဲပြောင်းလာမှာအစဉ်ကြီးချောဝေးစေဖို့နှစ်ဖက်ပေါ့ဦးအောင်ဆောင်ရမယ့်လုပ်ငန်းစဉ်တွေအသေးစိတ်ကိုစွန့်နေကြတယ်ဟုတ်
အစိုးရတာဝန်တွေလွှဲပြောင်းတာမှာအဆင်ပြေချောမွေ့စေဖို့အတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေကိုအသေးစိတ်ဆွေးနွေးခဲ့ကြပြီမဲ့လည်းထုတ်ဖော်ပြောဆိုဖို့သူကငြင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံရေးသမိုင်းမှာအစိုးရတရက်ကနေနောက်တက်လာမဲ့အစိုးရတရက်ကိုငင်းငင်းချမ်းချမ်းနဲ့အစိုးရတာဝန်တွေလွှဲပြောင်းဖို့လှုပ်တာဟာဒါဟာပထမအဦးဆုံးအကြိမ်ဖြစ်ပြီးဂုဏ်ယူစရာကောင်းတဲ့ကိစ္စရပ်ဖြစ်တယ်လို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကပြောကြားခဲ့တဲ့အကြောင်းပါတီပြောင်းခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ကပြောပါတယ်
။ဒီနေ့ပထမအဦးဆုံးညင်ပြတာပါ။ဒေါန်ဆန်းစုကြည်ကတော့ဒီဒီမှာနိုင်ငံရေးမှာဒီတရားဥပဒေကြီးဒီစီးနေဒီငန်းရောက်တဲ့အနာဂတ်ကြောင့်ဒုထာကတရားဥပဒေဖြစ်တဲ့ကြံမလို့ဒါကိုရကောင်းတဲ့ဖြစ်တဲ့အကြောင်းနောက်ပြီးတော့မှနှစ်ပတ်လုံးတက်ကလည်းပြည်ပြည်နဲ့လည်းဒီပြည်ပြည်နဲ့ရင်းချေကြပြည်နဲ့လည်းဆိုတဲ့ပြောတဲ့အကြောင်းမီဒီယာတွေပြောသွားတာပေါ့ဟောရောအားပေးသွားတော့ကျွန်တော်တို့ကြတော့လေယူနီထားရတဲ့ဘယ်လိုပြောင်းလဲဘယ်လိုပြောင်းလဲဘယ်လိုလက်ခံမယ်ဘာညာအဲ့ဒါမျိုးကျွန်တော်တို့
ဒါပြင်နှစ်ဖက်ဆက်လက်ဆွေးနွေးကြမဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဦးဝင်းထိန်ကအခုလိုဆက်ပြောပါတယ
်။ဒါတော့တပတ်မှ2ရက်လောက်တော့အများဆုံးပြည့်ပြီးတော့လုပ်ကြမယ်ဆိုတော့ကျွန်တော်ဒီတိုင်းမျိုးနဲ့ရပါတယ်။အဲဘောကလည်းပါမယ်ဦးရထုံးကလည်းဦးမျိုးရထုံးပါမယ်။သူကခုကြည့်တယ်လို့နောက်တယောက်ပါမယ်။သူစပုတ်ကူရှိတယ်ကျွန်တော်ရှိရလေ ဟိုအထောက်အပံ့ဖွဲ့ဖွဲ့မှာဒေါက်တာကနိုင်ပါမယ်ဟိုပြင်းနေပါမယ်နောက်ကိုကျော်ဒီကပါမယ်နောက်ဆွေလက်ခံပါမယ်
ပြည်ထောင်စုမှာရှင်းနေကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွတ်တော်အမတ်နေရအများစုကိုအနိုင်ရရှိပြီးတဲ့နောက်အစိုးရတက်ဖွဲ့ဖို့ဖြစ်လာခဲ့တာဖြစ်ပါတယ်။လာမယ့်2016မတ်လအကုန်မှာတော့လက်ရှိသမ္မတဦးသိန်းစိန်ရဲ့အစိုးရတက်တန်းကုံဆုံးမှဖြစ်ပြီးတော့အဲ့ဒီနောက်မှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရတက်တက်လာမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ပါရှင်။ကြာသပတေးနေ့နေနဲ့ King VOA မြန်မာပိုင်းစီစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်။ကချင်ပြည်နယ်ဖားကန့်ဒေသမှာစွန့်ပစ်မြေစာပုံပြိုကျမှုအနေနဲ့အလုံးကိုဆိုးရွားလာနေတာကြောင့်မြန်မာအာဏာပိုင်တွေအနေနဲ့အခြေအနေတွေကိုအရေးတကြီးကြိုက်တွယ်ဖြေရှင်းပေးဖို့ Global Witness ဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။နောင်တက်လာမဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရသည့်လက်ထက်မှာဖားကန့်ကြောက်စိမ်းလုပ်ငန်းတွေကိုပြန်ပြီးမရတော့မှကိုစိုးရိမ်နေကြတဲ့ကုမ္ပဏီတွေဟာလက်ရှိကြောက်စိမ်းတူးဖော်မှုတွေကိုအစာပေါင်းများစွာမြင့်တင်လှုပ်ဆောင်လာတဲ့အတွက်အခြေအနေတွေဟာဆိုးရွားလာနေကြောင်းဒေသခံတွေက VOA ကိုပြောပြတာကိုဆက်ပြီးတော့တင်ပြမှာပါရှင်။ဖားကန့်ဒေသကကြောက်စိမ်းတူးဖော်ရေးလုပ်ငန်းကုမ္ပဏီပေါင်း900ကျော်ဟာလက်ရှိသူတို့တူးဖော်တဲ့လုပ်ငန်းတွေမှာကြီးမားတဲ့ဆက်ရန်းနေရာတွေနဲ့အားပြင်းတဲ့မိုင်းတွေကိုအရှိန်အဟုန်နဲ့အသုံးပြုလုပ်ဆောင်လာတာကြောင့်ဒေသခံတွေအနေနဲ့အသက်ဘေးအန္တရာယ်ကိုထိခိုက်လာမှာစိုးရိမ်မကင်းဖြစ်နေကြတာပါပြီးခဲ့တဲ့တနင်္လာနေ့ကပဲရတနာရောင်ကြီးကုမ္ပဏီပိုင်ကြောက်စိမ်းတွင်းမှာမြေစာပုံထပ်ပြီးပြိုကျတဲ့အတွက်တေဆုံးသူဥယျာဉ်အတိအကျမသိရသေးပေမဲ့မြေပိတေဆုံးသူတချို့ရှိခဲ့ပါတယ်ကြည့်ခဲ့တဲ့လားကပဲအဲ့ဒီကြောက်စိမ်းတွင်းမှာမြေပြိုကျလို့လူပေါင်း110ကျော်တိတ်ဆုံးခဲ့တာပါအခုလိုဒေသခံတွေမြေစာပုံပြိုကျတဲ့အန္တရာယ်ရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့အာဏာပိုင်တွေအနေနဲ့အမြန်ဆုံးအရေးယူဆောင်ရွက်ပေးဖို့တိုက်တွန်းကြောင်းလန်ဒန်အခြေစိုက် Global Witness အဖွဲ့ကြီးကထုတ်ပြန်တဲ့ကချင်ပြည်နယ်ကကြောက်စိမ်းလုပ်ငန်းအကြောင်းအစီရင်ခံစာရေးသားသူဂျူမန်ကူဘားက VOA ကိုပြောပါတယ်
I think this issue shows that action is needed urgently. It can't wait. It's really important that we don't see more of these incidents.
ဒီချင်းနေကိုကြည့်ရင်အချိန်ဆောင်မနေပဲအနှင်းအမြန်အရေးယူဆောင်ရွက်ဖို့တက်ပါတယ်။နောက်ထပ်မြေပြိုကျတဲ့ဖြစ်ရပ်တွေထပ်ပြီးမမြင်ရဖို့ကအရေးကြီးပါတယ်။ဒေသခံပြည်သူတွေရဲ့အတန်ကိုနားထောင်ဖို့လည်းပိုးပြီးအရေးကြီးတာပါ။မြေပြိုကျမှုဟာတရက်ချားစီလိုဖြစ်နေသလိုလူတွေအနေနဲ့လည်းထိတ်လန့်နေကြပြီးအရေးယူဆောင်ရွက်တာလည်းမတွေ့ပါဘူး။ဒါကြောင့်ဒီပြဿနာကိုစပြီးကင်တွယ်ဖို့ဆိုရင်ဒီမြေစာပုံပြိုကျမှုတွေဖြစ်စေတဲ့ကြောက်စိမ်းတူးဖော်တဲ့လုပ်ငန်းတွေရဲ့နောက်ကွယ်မှာဘယ်သူတွေရှိနေတယ်ဆိုတာကိုစုံစမ်းဖော်ထုတ်ဖို့အတွက်အရေးကြီးပါတယ်
။အခုလိုကြောက်စိမ်းတူးဖော်ရေးကုမ္ပဏီတွေကဒီသတင်းပတ်တွေအတွင်းဖားကန့်ဒေတာမှာအင်အားအလုံးအရင်သုံးပြီးတူးဖော်ရေးလှုပ်လာတဲ့အတွက်ဒေတာကန်တွေကလည်းမနေ့ကစတင်ဆန္ဒပြခဲ့ကြပါတယ်။ဒီအခြေအနေတွေကိုထိန်းနိုင်ဖို့ဆိုရင်ကြောက်စိမ်းတူးဖော်တဲ့လုပ်ငန်းကိုစနစ်တကျထင်သာမြင်သာနဲ့စီမံခန့်ခွဲအုပ်ချုပ်ဖို့လိုအပ်နေကြောင်းဂျူမန်ကူဘားကပြောပါတယ်။
Well, last year we saw major protests and we saw nearly 5,000 people.
ပြီးခဲ့တဲ့နှစ်ကလည်းဒေတာကန်ပြည်သူ 9,000 နီးပါးလောက်ပါတယ်။ဖားကန့်ကြောက်စိမ်းတူးဖော်ရေးဆန့်ကျင်တဲ့အဓိကဆန္ဒပြပွဲကြီးဖြစ်ခဲ့တာကျွန်မတို့တွေ့ခဲ့ရပါတယ်။ဒါပေမဲ့လည်းသူတို့လူလားချက်တွေကိုဖြည့်ဆင်းဆောင်ရွက်ပေးမယ့်အစားဖားကန့်ကအခြေအနေတွေကတနည်းတခြားပိုပြီးဆိုးဝါးလာနေတာပါ။ဒါကြောင့်မြန်မာအာဏာပိုင်တွေအနေနဲ့အဲ့ဒီဒေတာမှာလက်တလောဘာတွေဖြစ်နေလဲဆိုတာကိုအရေးတကြီးသုံးသပ်ပြီးကြောက်စိမ်းတူးဖော်တဲ့လုပ်ငန်းကိုစီမံခန့်ခွဲအုပ်ချုပ်ဖို့အတွက်မဟာဗျူဟာချမှတ်ဖို့လိုအပ်ပါတယ်။
2016ခုနှစ်ဧပြီလမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတရားဝင်အာဏာမယူခင်လက်ကျန်လာပိုင်းတွေအတွင်းလက်ရှိအစိုးရတာဝန်ရှိသူတွေခရိုနီစီးပွားရေးသမားတွေနဲ့မြန်မာစစ်တပ်ကတာဝန်ရှိသူတွေအပြင်တိုင်းဒေသလက်နက်ကိုင်တွေဘက်ကသူတို့ရဲ့လုပ်ပိုင်ခွင့်တွေကိုအသုံးချပြီးအိန္ဒိယချင်းတရုတ်နိုင်ငံကလုပ်ငန်းရှင်တွေနဲ့ပူးပေါင်းပြီးတော့အင်းနဲ့အားနဲ့ကြောက်စိမ်းတွေကိုတူးဖော်ယူနေကြတာဖြစ်တယ်လို့အမည်မဖော်လိုတဲ့ဖားကန့်ဒေတာကန်တဦးက VOA ကိုပြောပါတယ်
အစိုးရထိပ်ပိုင်းကောင်းဆောင်တွေပေါ့နော်အစိုးရထိပ်ပိုင်းကောင်းဆောင်တွေနဲ့ပုဂ္ဂလိကတို့ပူပေါင်းမှလုပ်ထားတဲ့အကျိုးတူလုပ်ငန်းတွေတော်တော်များများရှိတယ်။အဲလိုဆိုတဲ့ချိန်ကျတော့အဲ့ချို့အစိုးရထိပ်ပိုင်းကောင်းဆောင်တွေဆိုအခုဒီရွေးကောက်ပွဲမှာအနိုင်ရတာတွေတိတ်မပါဘူးမပါတော့တဲ့အချိန်ကျတော့တို့နောက်အခုတက်လာမယ့်အစိုးရလက်ထက်ကျတော့တို့အဲ့ဒီပေါ်မှာဆိုတို့ရင်းနှီးမြှုပ်နှံထားတဲ့ငွေကြေးအင်အားတွေကတို့လည်းတော်တော်များတဲ့အတွက်ကြောင့်လို့အဲ့ဒီပေါ်မှာတို့စိုးရိမ်မှုပေါ့နော်နောက်တက်လာမယ့်အစိုးရလက်ထက်မှာအဲ့ဒီလုပ်ငန်းတွေကိုသူတို့မရတော့မယ့်အနေထားမျိုးပုံစံမျိုးကိုသူတို့ဘက်ကစိုးရိမ်ကြီးလို့ဖြစ်မယ်လို့ဘောနော်ဒါတစ်ချက်ပေါ့အဲနောက်ပြီးတော့ဒီတက်လာမယ့်အစိုးရလက်ထက်ကြတော့လည်းအဲသူတို့ဒီဟာဒီလုပ်ငန်းတွေကိုအခုလိုမျိုးဆက်ရန်တရားကြီးကြီးမားမားနဲ့လုပ်ခွင့်မရဘူးမရတော့မယ့်အနေထားမျိုးကိုသူတို့စိုးရိမ်တာရဲ့ ဟိုအားလုံးခြုံလိုက်မယ်ဆိုရင်တော့တို့ခဏပြောရချင်းမှာတို့ကစိုးရိမ်မှုကြီးတဲ့အတွက်ကြောင့်လို့ပဲကျွန်တော်ကအခုလို့လုပ်ကြတယ်လို့ထင်တယ်
ဖားခန့်ဒေတာကကြောက်စိမ့်လုပ်ငန်းအခြေအနေတွေအပါအဝင်မြန်မာနိုင်ငံရဲ့တန်ရဇာတထုတ်လုပ်ရေးလုပ်ငန်းနဲ့ပတ်သက်လို့ပထမဆုံးအချိန်အစီရင်ခံစာတစ်စောင်ကိုတော့အခုလာမယ့်သတင်းပတ်မှာနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ EITI ခေါ်တန်ရဇာတထုတ်ယူမှုပွင့်လင်းမြင်သာမှုအဖွဲ့ကထုတ်ပြန်ဖို့ရှိပါတယ်ရှင်
ချင်းပြည်နယ်ဘာကန်ဒေတာမှာကြောက်စိမ့်တူပေါ်တာတွေကိုအခုတလောပို့ပြီးတော့အပြင်းထန်အလုံးရင်းနဲ့လုံနေကြတယ်ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ကိုထွက်နေပါတယ်မြန်မာနိုင်ငံကိုချစ်မြတ်လို့သူအားလုံးအတွက်ဒီကိစ္စကြောင့်အတော့ကိုစိတ်မချမ်းမသာဖြစ်နေရချိန်မှာတာဝန်ရှိသူတွေဘက်ကဘာကြောင့်များအခုလိုလှုပ်ခွင်ပေးထားတယ်လို့ကျွန်တော်တို့သောတာရှင်တွေကယူဆပါတယ်ဒါကိုတားဆီးဟန့်တားနိုင်တဲ့အခြေအနေကိုရှိသေးတယ်လို့ယူဆကြပါသလားအခုလာမယ့်စနေနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရပါမှာဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး။ email စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
ဗီဒီယိုမြန်မာပိုင်းအစီအစဉ်ကနေအခုလိုဒီဇင်ဘာခရစ်စမတ်ကာလရောက်ပြီဆိုရင်သောတာရှင်တွေအတွက်တေးသချင်းတွေကိုထုတ်လွှင့်ပေးနေပါတယ်ဒီကနေ့မနေ့အတွက်တော့နာမည်ကျော် Jingle Bell သချင်းကိုပုံစံတစ်မျိုးနဲ့တည်ဆူထားတာကိုတော့နားဆင်ကြရအောင်ပါရှင
် Dashing through the snow in a one-horse open sleigh.
Building a snowman and having lots of fun 'cause we got presents today.
Bells on bobtails ring, making spirits bright.
We got a good look at old St. Nick because we stayed up late last night. Sing!
Jingle bells, jingle bells.
Wait for Kris Kringle and celebrate this magic time with all my friends and all my fam. Let's light the fireplace, wrap gifts and decorate. Let's do the things we always do around the holidays. Let's pull the sled out so we can have a great time. Take turns pushing each other down the mountainside. 'Cause all we have to do today is laugh and play while we sing and we jingle all the way.
Jingle bells, hey. Jingle bells.
ဒါပဲနေမနေခင်အတွက်မကြခင်ထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာမြမမျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရတော့မှာပါရှင
် VOA မြမပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ24 32 40တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာနနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
အခုတွင်းလာတဲ့ကားကြီးတွေကအခုကျွန်တော်တို့ဒီဖားကမှာဆိုလို့ရှင်ကျွန်တော်တို့အကြီးဆုံးမြင်ဘူးတာကဒီဘက်ဟိုးဆိုလို့ရှင်2000ပဲမြင်ဘူးလား2000အမြင့်ဆုံးပေါ့နော်ကက်တပလာအရင်
တော့ဒါကတော့ဘလူးဝင်စားနေတဲ့ကြောက်စိမ့်ကြီးအကြောင်းဆွေးနွေးထားတဲ့မျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်မှာအပြည့်အစုံနားဆင်ရမှာပါရှင်ဒါအပြင်သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဦးဆက်မိုးဝေကကောက်နှုတ်တင်ပြမှာပါရှင်
ပထမအဆုံးတင်ပြပေးချင်တာကတော့တရုတ်နိုင်ငံရဲ့အစိုးရပိုင်းရှင်းဟွာသတင်းဌာနကနေရေးသားထားတဲ့သတင်းဆောင်မှဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာလွှဲပြောင်းပြီးအတွက်ပထမအဆုံးအကြိမ်အနေနဲ့ညှိနှိုင်းဆွေးနွေးမှုပြုလုပ်ခဲ့ပြီးဆိုပြီးတော့ခေါင်းစဉ်တက်ထားပါတယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ပွဲအနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကစနစ်တကျအာဏာလွှဲပြောင်းနိုင်ရေးအတွက်ညှိနှိုင်းတဲ့ပထမအဆုံးအစည်းအဝေးကိုနေပြည်တော်မှာမနေ့ကကျင်းပပြုလုပ်ခဲ့တယ်ဆိုပြီးတော့ရေးသားထားပါတယ်အဲ့ဒီအစည်းအဝေးမှာကောင်းမွန်တဲ့ရည်ရွယ်ချက်နဲ့အာဏာလွှဲပြောင်းမှုအကောင့်ထဲပေါ်ရေးလှုပ်ဆောင်ကြဖို့ဆွေးနွေးကြတယ်လို့အပတ်စဉ်လဲ3-4ချိန်တွေ့ဆုံပြီးတော့ဆွေးနွေးကြမယ်အကြောင်းမြို့သားဒီမိုကရေစီဘွဲ့ချုပ်ရဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထင်ကပြောဆိုခဲ့တယ်ဆိုပြီးရေးသားထားပါတယ်နောက်ပြီးတော့အဲ့ဒီအစည်းအဝေးကိုအစိုးရဘက်ကပြန်ကြားရေးဝန်ကြီးဦးရထွတ်တမနာယုံရဲ့ညွှန်ကြားရေးမှူးဦးစော်ထင်းနဲ့ဆောက်လုပ်ရေးဝန်ကြီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဦးမမော်အောင်တို့တက်ရောက်ခဲ့ကြတယ်လို့ရေးသားထားပါတယ်ခင်ဗျာဆက်လက်ပြီးတော့ဖော်ပြခြင်းနဲ့နောက်အကြောင်းအရာတစ်ခုကတော့ Industry Week ဆိုတဲ့ online စာဆောင်မှာဆောင်းမရှင် Ted MacBreak, Sylvia Yee, Buzz Berry နဲ့ Sim တို့ပူးတွဲရေးသားထားတဲ့2016ခုနှစ် American ပြည်ထောင်စုရဲ့စီးပွားရေးအရေးယူပိတ်ဆို့မှုအပေါ်တုံ့တက်ထားတဲ့ဆောင်းမဖြစ်ပါတယ်။ American နိုင်ငံကကွန်ပစ္စည်းထုတ်လို့ရောင်းချသူတွေဟာနှစ်သစ်တစ်ခုကိုရောက်တော့မယ်ဆိုရင်ကုန်သွယ်ရေးအတွက်အခွင့်အလမ်းတွေနဲ့ American အစိုးရရဲ့စီးပွားရေးအရေးယူပိတ်ဆို့မှုတွေကန့်သတ်ချက်တွေကိုတည်ထားဖို့လိုတယ်ဆိုပြီးတော့ရေးသားထားပါတယ်။သုံးဆောင်ဆိုတလို့2016ခုနှစ်ရဲ့စီးပွားရေးလုပ်ငန်းဆောင်ရွက်မှုတွေကပြီးခဲ့တဲ့2015ခုနှစ်ရဲ့ရလဒ်ဒီပေါ်မှာအခြေခံနေဆိုပြီးတော့ထောက်ပြရေးသားထားပါတယ်။ကျူးဘားနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုဖြေလျှော့ပေးခဲ့တဲ့အီရန်နေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုပုံမှန်ဆစ်ဆွေးခွင့်ပြုတော့မယ်ဆိုရင်အရေးယူပိတ်ဆို့ထားတာတွေကိုဖွင့်ပေးမယ်။ယူကရိန်းရေးနဲ့ပတ်သက်ပြီးတော့ရုရှားပေါ်ပိတ်ဆို့မှုတွေဆက်လက်ပြီးတော့ထားရှိမယ်။မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုလျှော့ပေါ်ပေးလာနိုင်တဲ့စတဲ့အချက်တွေဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ပြစ်မှတ်ထားအရေးယူပိတ်ဆို့မှုတွေကိုဆက်လက်ထားရှိအောင်မှာဖြစ်ပေမဲ့ကျေးဇူးတော်နဲ့နောက်ပိုင်းမြန်မာနိုင်ငံထံကုန်တင်ပို့မှုတွေကိုအဆင်ပြေချောမွေအောင်အတွက်ပြုပြင်မှုတွေပြုလုပ်ပေးခဲ့တယ်ဆိုပြီးတော့ထောက်ပြခဲ့ပါတယ်။ဒီဇင်ဘာလအတွင်းပြုလုပ်ရတဲ့အခြေလမ်းဟာအမေရိကန်ကုန်တင်ပို့သူတွေအနေနဲ့မြန်မာနိုင်ငံရဲ့ကုန်တင်မှုပြုလုပ်ရမှာအဆင်ပြေလွယ်ကူသွားအောင်လှုပ်ဆောင်ပေးလိုက်တာဖြစ်တယ်ဆိုပြီးတော့လည်းရေးသားထားပါတယ်။နောက်ဆက်လက်တင်ပြချင်တာကတော့ erawdi.org online မှာဆောင်းမရှင်မိုးမြင့်ရေးသားထားတဲ့ရခိုင်တိုင်းမှာဝန်ကြီးချုပ်ယာရုတာဝန်နေရာအတွက်ရွေးကောက်ပွဲအနိုင်ရ NLD ပါတီနဲ့ညှိနှိုင်းမှုရခိုင်ပါတီကမျှော်မှန်းထားတယ်ဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားတဲ့ဆောင်းမဖြစ်ပါရယ်ရခိုင်အမျိုးသားပါတီ ANP အနေနဲ့ဒေသဆိုင်ရာလွတ်တော်ရေးရာကိစ္စတွေလှုပ်ဆောင်နိုင်ဖို့အတွက်အဓိကထားတဲ့အကြောင်းနောက်ပြီးတော့ပြည်နယ်ဝန်ကြီးချုပ်ဖြစ်ဒေသရင်းကပါတီကိုတာဝန်ပေးလိုက်မယ်လို့ထင်တဲ့အကြောင်း ANP ပါတီရဲ့ခေါင်းဆောင်ဦးအေးတောင်ကပြောဆိုတယ်လို့ရေးသားထားပါရယ်မြန်မာနိုင်ငံမှာအင်အားအတောင့်တင်းဆုံးတိုင်းရင်းသားပါတီလို့ထင်ရှားနေတဲ့ ANP ပါတီဟာပြည်ထောင်စုနဲ့တိုင်းဒေသလွှတ်တော်တွေအတွက်နိုဝင်ဘာလ10ရက်နေ့ကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲမှာ45နေရာအနေရရှိခဲ့ပြီးတိုင်းပြည်လုံးအတိုင်းအတာနဲ့အောင်ပွဲခံခဲ့တဲ့ NLD ပါတီနဲ့တွဲဆုံဆွေးနွေးနိုင်မှုအတွက်အခွင့်အလမ်းတွေမျှော်လင့်ထားတယ်လို့လည်းရေးသားပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကတော့ NLD ပါတီရဲ့ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကနိုင်ငံတောင်တင်းခိုင်မာအားကောင်းစေဖို့အတွက်တိုင်းရင်းသားတွေရောနိုင်ငံရေးပါတီတွေကအားလုံးပါဝင်လှုပ်ဆောင်ကြရမှာဖြစ်တယ်လို့ပြောဆိုခဲ့တဲ့အကြောင်းကိုထောက်ပြရေးသားထားပါတယ်အပြည့်စုံကို theerawdi.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဦးဆက်မိုးဝေပြပြသွားတာပါရှင်ကြာတာပတိနေ့နည်းနည်းခင်းအစီအစဉ်အတွက် American 3 English စာသင်ခန်းစာအစီအစဉ်ကိုထုတ်လင်းဖို့အချိန်ရောက်ပါပြီဒေါ်လာလာတန်းကတင်ဆက်ထားပါတယ်ရှင်
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးက
take someone for a ride
ဖြစ်ပါတယ်စာလုံးပေါင်းက take take ကယူနိုင်တာဖြစ်တယ်လို့ခေါ်သွားတာလေးဖြစ်နေပါတယ်ဒီနေရာမှာတော့ခေါ်သွားတယ်ဆိုရင်ပို့ပြီးလိုက်ဖက်တယ်လို့ဆိုရမှာပါ some O-N-E, someone ga ro, te uu diao. F-O-R, four ga, atue. A ga te ku, te ka, te jain. R-I-D-E, ride ga, si bo, su ro. Sakwai tunye, taya itiwe ga ro. Lu te uu diao ku, te ku ku si bo, ko doa ra po. Di dong sin de la ra ga ro, lu zo gain lo ga ga, lu su ga re.1930ခုနှစ်မြောက်ကအမေရိကန်ပြည်ထောင်စုမှာမြေအောက်မာဖီးယားလူဆိုးကိုင်းကြီးတွေအပြန်အဆိုင်ရှိခဲ့စဉ်ကဂိုင်းချင်းချင်းကြားမတည့်ကြရင်အဲ့ဒီဂိုင်းဝင်တွေကနောက်ဂိုင်းကသူတို့နဲ့မတည့်တဲ့သူတို့ကြည့်မရတဲ့ဂိုင်းဝင်ကိုကားပေါ်အတင်းတက်ခိုင်းပြီးခဏတက်ပါဆွေးနွေးစရာရှိလို့လိုက်ခဲ့ပါလို့ခေါ်ပြီးကားစီးထွက်သွားရကနေဒီအတုံးဆင်းသက်လာတယ်လို့ဆိုပါတယ်တနည်းအားဖြင့်တော့သူတို့ခေါ်သ ragu chigan bi a debe namu quere lu suare. The mugaro, sozoga, luzuri, gabo, cana like heba, lu, codwadalu. Moho dago, ho pian, biosu, dale pianemare. Cookie maro, the cardian, now the loop, beyond the loop, pura mugule, taking for a ride, lu, genu pionemare. Ludu ugo, jung on, moho dago, ho on lo bi, biore. Take for a ride, debe go chigan bi, George rubire umago, nasi jijaya.
I was taken for a ride when I bought the used car. I paid more than it's really worth.
Chino, Eddie, the buy a car will like that, and ya cana yare. The gate and hare, Chino, poopy la yare, lilo tibi yabari. Umago, not a cow, nasi jijaya.
I was taken for a ride when I bought the used car. I paid more than it's really worth.
Ludu uha, now do ye, Lena, Nyarago, Kanayare, Sui, idiom at the uya, Belubiomle.
Take someone for a ride.
Lubiolu yabari, Eragaro, digrimri, Timpia gede, idiom dome pipari.
Celebiro, Yamam, Yamau ye, Sunigango, Nasi Yamaba. Yamanang and Pianle to town ye to a dika attire, Jow Saint Dayan Sadago, a coo a kite demma, Dubo Yungi Nijaraha, Gojosha, Loba Zodamari ye, Yok yet Simpian Nilari, Loyep Tidalu, Dine ye dwelle, a two Nina Zira Di Loyaku, a chini ya, Linu Shuta Dinjabadala, Bebon Benirine, Hand Art in the Lesura, Kachin de Dagan, the Dindamari Pitare, Gozo Mote, Go no dinu ne du, Ujo Zanaga, don't that swinu tabarishin.
ကချင်းပြည်နယ်ကဒေသခံသတင်းသမားနှစ်ဦးကိုကျွန်တော်ဖိတ်ခေါ်ရတာကတော့ကချင်းပြည်နယ်နဲ့ပတ်သက်တဲ့အကြောင်းအရာကိုအဓိကဆွေးနွေးကြလို့ဖြစ်ပါတယ်။ကချင်းပြည်နယ်ရဲ့ကြောက်စိမ့်
ဒီမှာဆရာတို့ကဒေသခံသတင်းသမားတွေဆိုတော့အချိန်နဲ့ပိုပြီးမဲ့ထင်ပါတယ်လူတချို့ကသုံးသပ်ကြတယ်ရွေးကောက်ပွဲပြီးအနာလွှဲပေးဖို့သုံးလလို့မှာအကုန်လုံးကွန်ပြောင်းဆင်းနေကြတာပဲဆိုပြီးတော့ပြောကြပါတယ်ကိုစုံမှုထက်ကဘယ်လိုသုံးသပ်မိပါလဲဘာကြောင့်ဒီအချိန်မှာပိုပြီးတော့စီမဲကမ်းမဲ့ဗျံမရာထင်းတယ်လို့ကြမ်းပြီးကြမ်းပြီးတော့ထုတ်နေကြလဲခင်ဗျာလို့ခင်ဗျာအဲကျွန်တော်မြင်လာတော့ ဒီဘက်ဒီမှာကျတော့ဘာတွေကျွန်တော်တို့သတိထားမိလားလဲဆိုတော့နံပါတ်1အချက်ရွေးကောက်ပွဲကလည်းဒီ NLD ပါတီကအနိုင်ရသွားတယ်နောက်ပြီးတော့ဓာတ်ကြိမ်လဲရောက်လာတယ်ရှေ့မှာလည်းဒီစစ်ပွဲတွေဖြစ်လာတဲ့အခါကျနားထားတဲ့တချောင်းပေါ့နော်အဲ့လိုမျိုးတော့အဲ့ဒီအတိုင်းဒါမှာသူတို့တွင်းလာတဲ့ကားကြီးတွေကအခုကျွန်တော်တို့ဒီဖားကမှာဆိုလို့ရှိရင်ကျွန်တော်တို့အကြီးဆုံးမြင်ဘူးတာကဒီဘက်ဟိုးဆိုလို့ရှိရင်2000ပဲမြင်ဘူးလားကနထောင်အမြင့်ဆုံးပေါ့နော်ကက်တပလာအရင်တော့ကက်တပလာ320ဆိုလို့ရှင်ကျွန်တော်တို့အရန်ကြီးနေပြီဟာစက်ကြီးတွေအရန်ကြီးတယ်ပေါ့အခုဒီဝေခါမှာအခုလက်ရှိရထားတယ်ဒီပေါ့နော်ဒီအမျိုးအစားပါဝါဘယ်လောက်ရှိရဆို900နဲ့150ရှိတယ်အဲ့တော့320နဲ့9150ဘယ်ဟိုးဒီရဲ့ engine power ဘယ်လောက်กว่าတလဲဆိုလို့ရှင်အဲဓာတ်သားမျိုးတွေပေါ့နောက်ပြီးတော့ဒီမြေသားတဲဖို့အတွက်အသုံးပြုမဲ့ကားတယ်နေ့စဉ်နဲ့အမျှပေါ့နော်အဲ့လိုအစည်းလိုက်အစည်းလိုက်အတန်းလိုက်အတန်းလိုက်အတန်းလိုက်နောက်ဆုံးချင်းဒီပါကလမ်းကျောမှာလမ်းကြီးပိတ်တဲ့အဆင့်ထိဖြစ်သွားတယ်ပေါ့။နောက်သူ့လှုပ်ရှားလာကြီးလည်းအရင်တော့ ကျတို့မျက်စိချင်းမှာမြင်တွေ့တဲ့တောင်ကြီးဆိုလို့ရှိရင်သူသားဗျာဟို3လတွင်ပြူရမယ်4လတွင်ပြူရမယ်တောင်တို့အခုဟာတကယ်မြင့်တဲ့တောင်ကြီးဆိုလို့ရှိရင်မြင်ချင်းညာချင်းကြီးအဲ့လိုမျိုးပေါ့နော်ဟိုအရန်ဟိုတူးရဲ့ဒီတူးတဲ့နှုတ်ကမြန်တဲ့ခါကျတော့အာဖိုးဖိုးဖိုးဆိုခုံသွားတဲ့ခါကျတော့ဒီအရေးတွေဒီလိုမျိုးကြီးလှုပ်လိုက်တဲ့ခါကျတော့ကျွန်တော်ဒေသခံတွေကဒီထဲမှာမကောင်း
ဘူးဟုတ်ကဲ့ကိုဇော်မိုးတဲ့ဒေသခံတွေမကပါဘူးမြန်မာပြည်သူတွေကောပဲစဘာဝပဝင်းကြီးကိုချစ်မြနိုးတဲ့လေဘယ်လူသားကမှဒါကိုကြည်လို့စိတ်ချမ်းသာမှာမဟုတ်ပါဘူးလူတိုင်းစိတ်ဆင်းရမယ့်ကိစ္စပါဘာဖြစ်လို့ဒီလောက်တောင်မှသူတို့လောဘဆက်တက်ပြီးဒီအချိန်မှာတူးနေရသလဲတချို့ကသုံးသပ်ကြရမလားအဲ့တော့အနာမလွှဲပေးခင်မှာအပြောင်းရှင်းမယ်ဆိုပြီးတော့လုံနေကြတယ်ဆိုတော့အဲ့ဒီသဘောမျိုးများသုံးသပ်နေကြတာကိုဘယ်လိုသဘောရပါလဲအဲ့ဒါကိုဖြစ်နေတာ
ကျွန်တော်တို့ကတော့အဲ့လိုပဲထင်တာဗျကျွန်တော်တို့ထင်တာကတော့အဲ့လိုပဲထင်တာပေါ့ဒါပေမဲ့သူတို့ဘက်ကကွန်ပလိတ်တက်လာဆရာကအခုကကျွန်တော်ပြောတာမျိုးလေးတွေပေါ့နော်သူတို့ကအားကျိုးတော့၃နှစ်လောက်နားထားရတာရှိတယ်အဲဘလူးဘလူးမျိုးပေါ့နော်အဲတို့ကဟိုတက်တမ်းမကုန်ကင်လေးမှာဘလူးတူရတာပေါ့နော်အဲဘလူးမျိုးပေါ့ဒါဆိုလုပ်ငန်းရှင်တွေဆိုရင်ကွန်ပလိတ်တက်လာတယ်ဒါပေမဲ့ခက်တာကဒီတောက်သိန်းတူဖို့မှုမှာအဲ့လိုစီးမီးဥပဒေတွေနဲ့ဟိုဘလို့မူဝါဒနဲ့တူးတယ်လဲဆိုတာကျွန်တော်ကြည့်ကြည့်ဘာမှမသိရဘူး။ကိုင်းနေမှာမလို့ဘာမှမရှိဘူး။ဆိုတော့အခုရွာကျော်မန္တလေးရွာဟိုပြောထားတာရှိတယ်။အဲဟိုဖခတ်ဒေတာမားတဲ့ဒီကုမ္ပဏီပေါင်း850နဲ့တဲ့ဟိုမြေကပေါင်း2000ကျော်နဲ့လောက်ကပေါင်း8000ကျော်တူးကတူးနေတယ်တဲ့။ကျွန်တော်ပြောပြတာဒါစီးရင်စရာပဲရှိတာ။အကြီးကောကုမ္ပဏီတွေကတိတိကျကျတူးသလား။ကျွန်တော်အချမ်းမင်းသိတဲ့ကကုမ္ပဏီလောက်ကတစ်ခုဟို200ပတ်လည်းရှိတယ်။ဒါပေမဲ့အခုတတောင်လုံးပြောတူးနေလေဘလို့တိုင်းထားလဲဘသူတိုင်းထားလဲဟုတ်လားဘလို့ပုံစံမျိုးလုပ်နေတာလဲဒါပေမဲ့လက်ရှိဒေတာအာနာပိုင်နေနဲ့ဒေတာလုတ်ပိုင်ခွင့်ရှိတဲ့လူနဲ့ကုမ္ပဏီတောက်ဆိတ်တူဖို့လုပ်ငန်းရှင်တွေနဲ့ဟိုလက်ဝါးရပြီးလုပ်နေတဲ့ပုံတွေအများကြီးရှိတယ်သဘောတူကြတာ
ကိုဇော်မော်ရဲအဲ့တော့လာကြည့်လို့မြင်လို့ကောဒီလူတွေဟာမတော်လောဘနဲ့အဆမ်းမတန်တူဖို့နေကြတယ်စီမဲကမဲလုပ်နေတယ်ဗျမ်းမတာဖြစ်နေတယ်ဆိုတာကိုစီးလို့ကောဟန်တန်းထိုင်မဲ့အမင်္ဂနာဘသူစီမားရှိမလဲကိုနော်ဒင်းတဘောပြောပါ
ဟုတ်ကဲ့အခုတော့ဆေကတော့ကျွန်တော်နော်ဒီလုံးဝစီးတာလို့လည်းမရတဲ့အခြေအနေနော်တစ်ဖက်မှာလည်းပဲကျွန်တော်ဖက်ကနေတာမှခြေဆိုင်တဲ့အချင်းလူမျိုးရဲ့ဖွဲ့ဒီတိုင်းရင်းချောက်အနေနဲ့ကလည်းသူတို့အနေနဲ့လည်းအခုလိုမျိုးနိုင်ငံရဲ့အကူအကြောင်းအခြေအနေမှာသူတို့လည်းစိတ်ရရနော်တတ်နေဆုံးချောင်ထားတဲ့အခြေအနေဖြစ်တဲ့အဲ့ဒါကြောင့်မို့ဘယ်သူမှလည်းတော့ဆေစီးတာတော့မရတဲ့အခြေအနေမှာရောက်နေတယ်နော်ဒါဘာကြောင့်ဒီလိုရောက်ကြလဲဆိုလို့ရှိရင်တော့ဖက်ကနေဆက်ဆက်နေတဲ့နော်ကုမ္ပဏီကြီးကတော့နေပြီးတော့တိကွိုင်းရရှိနေတဲ့ဆက်ဆက်တဲ့ကုမ္ပဏီကြီးပဲဖြစ်နေတယ်နော်အဲ့ဒါကြောင့်မို့အခုကျွန်တော်စူးရင်တာကနိုင်ငံမှာဘာမှလက်တွေ့တက်မှုလည်းမရှိဘူးကချင်ပြည်နယ်ကလည်းပုံပြီးမှဆင်းရဲလာတဲ့အဓိကတော့ဗီဒီယိုလူထုတွေပါနော်အချင်းပြည်သူလူထုတွေဒါမှကလည်းတနိုင်ငံတုန်းကဗီဒီယိုလူထုတွေကဒီကေဘနစ်နာတယ်ဖက်ကကကုံသွားပေမဲ့လည်းတကယ်လူထုတွေရဲ့ဘဝအခြေအနေတူးတက်လာရင်တော့တကယ်ဒါကိုနော
်ဟုတ်တာပေါ့
ဟိုတိကိစ္စမရှိဘူးလောလောဆယ်ကတော့ဘလူးရောဒုထွခြေနေကတတိုင်းပြည်လုံးခြေနေပါနော်အရန်ဆူနေတယ်ပြင်းနဲ့ခုကျွန်တော်တကယ်လေ့လာထားတဲ့သတင်းရသလိုရှိနော်ဒီစောက်စင်းကနေဒီမှာကတော့ဒီနေပြည်တော်မှာရှိတဲ့ Wi-Fi ရရှိဒီကနော်အဓိကဒီစစ်တပ်ဘက်ဆရာရရှိဒီကသူတို့ရဲ့မိသားစုဝင်ငွေတွေနော်အကြီးမားဆုံးသူတို့ရတာကတော့ဖကန်ကဖြစ်တယ်ဆိုတော့ကျွန်တော်သိရတယ်အမှန်ဖြစ်ဒီထိုင်းနိုင်ငံကို guest ဒီရောင်းတယ်တဘာဝတန်းငွေဒီရောင်းတယ်ဆိုတာကတော့အစိုးရရဲ့ DA ဝင်ငွေထဲမှာသူတို့ကဝင်လာတယ်။ဒါပေမဲ့ဖကန်ကတော့သူတို့ကနော်ဒီအကိုပိုင်အကျိုးချီးပွားအတွက်အများကြီးသူတို့ရတဲ့နေရာဖြစ်တယ်ပေါ့နော်
။ဟုတ်ကဲ့ဒါနေပြည်တော်ကအာဏာရှိတိုင်းဝိုင်းပေါ့ဗျာ။ဒါပေမဲ့ကျွန်တော်သိကျင်တာတစ်ခုကဒီဟာကိုဘာကြောင့်မဟန်တားနိုင်ရလဲ။ဥပမာအဖြစ် KIA ကချင်းလူမျိုးရေးအဖွဲ့အနေနဲ့ဟောဒီကိစ္စကိုမှဘာကြောင့်သူတို့နယ်မြေဖြစ်တယ်ဒီကိစ္စမှာသူတို့အခုငင်းငန်းရေးအစိုးရနဲ့ဆွေးနွေးမှုတွေပါတယ်လုပ်နေဒီကိစ္စကိုအဓိကထားပြီးသူတို့ဆွေးနွေးနေတဲ့အနေအထားမရှိဘူးလားခင်ဗျာကချင်လွတ်မြောက်ရေးအဖွဲ့အနေနဲ့လည်းပဲခရိုနီရွေးစီကအခွန်ငွေယူပြီးတော့စီးပွားရေးလုပ်ငန်းတွေပေးထားတယ်ဆိုတာလည်းကြားပါသေးတယ်အဲ့ဒါကရော
โอเคโอเคအဲ့ဒါကတော့မှန်ပါတယ်ဒီ KIA ကတော့နော်သူတို့ကတော့ဒီဖက်ကန်တာမဟုတ်ပါဘူးနော်တခြားတနိုင်းမှာဒီနော်ဘီယင်းမော်အားလုံးဟုတ်တယ်ဆရာစီပွားရေးလုပ်ငန်းရှင်အားလုံးကတော့တို့ကတော့နော်ဒီအခုံကတော့တို့ကောက်ပါတယ်အဲ့ဒီကောက်ဖို့အတွက်လည်းအရင်ကလည်းနော်ဒီဆူရကိုလည်းပြောပြသားပဲဖြစ်တယ်တို့ကဘက်ကတော့လုံးဝ10ချင်းနေမှာဒီလိုဟန်တာလို့မရဘူးလေဆိုလို့ရှိရင်အဆူရကတော့အခု KL ကိုအရန်တိုက်ခိုက်ပြီးမှလေတက်မနိုင်ငံရေးရပါတုံးချချင်းတဲ့ပုံစံကအရန်မြင်လာ KL ရဲ့ဘူတာနာချုပ်တွေလိုက်စားပါဝန်ကြီးတာမကပါနော်တော်တော်များများမှာလည်း KL ကိုရန်ချတဲ့ဟာမျိုးတွေအများကြီးရှိလာတယ်အခုတော့ဆိုတော့ပူပြီးမှရန်ချတဲ့ပစ်ခတ်မှုတွေအများကြီးပေါ့အဲ့ဒီဘောကတော့ KIA ကဆက်ပြစ်လာလို့ရှိရင်သူတို့ကတော့အကြီးကျယ်ပြစ်ပြမောက်နော် KIA ကဒီလိုမျိုးငင်းချမ်းရေကိုဖျက်ဆီးတယ်နော်အစိုးရအကူပြောင်းကာလမှာနော် KIA ကဖျက်ဆီးတယ်ဆိုပြီးမှသူတို့ကဥမာအဖြစ်အဲ NLD ကအနာလွဲပြုံးဖို့ကိစ္စတွေမှာနော်သူတို့ကနောက်နေတာမျိုးအဲ့လိုမျိုးပေါ့နော်အဲ့ဒါကို KIA ကစူးရင်တဲ့အတွက်ကြောင့်
No, no, sir. Yeah, but then I sung a go song with us.
Okay, okay, okay. Good morning, Lonel. You know, to cool me, and I can eat us or go so much. I don't know. I think. ကိုယ်မင်းကြီးတွေကိုပြစ်လို့မရဘူးလေဆိုတော့အဓိကကတော့စစ်တပ်ကအဓိကနော်ဖက်ကံကိုသူတို့ကိုင်းနေတာဖြစ်တယ်ဆိုတော့အဓိကကတော့သူတို့ရဲ့ခစ်ပိုင်းစစ်တပ်စစ်တပ်နဲ့ဒီမိမိတော့ရရှိတည်ရဲ့ကိုပိုင်ဝင်ရတဲ့နေရာလည်းဖြစ်တော့သူတို့ကတော့ဒီစစ်အင်အားအလုံးကြီးတုံးပြပြီးမှအဒီလုံငန်းကိုလုပ်နေတဲ့အတိုက်ကြမှာနော်ဟိုဇော်မိုးထက်ခင်ဗျာအခုဘာကြောင့်လူလူအင်အားနဲ့ကန့်ကွက်န
ကမိဆုံကဘာဖြစ်လဲဆိုလို့ရှိရင်မိဆုံမိခါရနဲ့ပတ်သက်တဲ့ငွေကအခုလိုနိုင်ငံတော်ကိုပြည်ဝင်စင်းပြရတယ်။ဒီကြောင့်စိမ်းထဲမှာပါတဲ့ဒီလိုဒီရတဲ့အကျိုးမြတ်တွေကနိုင်ငံတော်ကိုပြည်ဝင်စင်းပြတာကရကရနဲ့အင်တာနဲတဲ့။အဲရကရနဲ့အင်တာနဲလားမနဲလားဆိုတော့ဒီကျိုးဘုတ်နဲ့ကဟိုပြုတ်ပြထားတဲ့ဟာကိုဟိုအားလုံးသိကြပါဘောနော်။အခုလေအဲ့လိုမျိုးဆိုတော့ကကျတော့ဒီကြောင့်စိမ်းဒီသူ့ဘော်ကြီးရရတဲ့တစ်ဆက်ဒီသူ့တပိတ်ဝင်အိတ်ဝင်လူဝင်နဲ့ဟာတွေပဲလေဝင်နဲ့ဟာဆိုတော့တခြားတဘာဝတောင်းမှုရှိတဲ့ရေနဲ့ရှိတယ်ပေါ့နော်အဲ့ဒီဟာတွေကရတဲ့ဟာတွေကြတော့သူ့ဒီတိုင်းကတော့၃စီလူတခြားပါ၃စီလူပါညာအကုန်လုံးသုံးရတော့ဘူးဒီကြောက်တင်းရရတဲ့ဟာကြတော့ဒီပြပွဲနောက်ကူဟိုပြတဲ့ဝင်ငွေနောက်ပဲပြရတယ်ဒီခြားထဲမှာဒီတရုတ်ဒီတခြားလမ်းတွေကထွက်သွားတဲ့ကြောက်စင်းတွေကပြပွဲကိုပြတဲ့ကြောက်စင်းရဲ့အပုံတရားလောက်ရှိတယ်ကြောက်ဘူးပြရတဲ့ကြောက်သိဆိုတာကြီးမစိလောဘနဲ့တင်းတဲ့ကြောက်မျိုးလောက်ပဲရှိတယ
်။ဟုတ်ကဲ့
။အဲ့လိုမျိုးဆိုတော့ဒီဟာကြီးကဒီလူလူထုဟိုဆိုတော့ပြဿနာပြပြတယ်။ KNA ရောတားလို့မရဘူးလားဆိုတော့ KNA ဖွဲ့နေတယ်လေ။တကယ်တမ်းတားမယ်ဆိုလို့ရှိရင်ထိအောင်မတားမနဲ့။တကယ်ထိထိရောက်တားမယ်ဆိုလို့ရှိရင်အဲ့ဒီလောက်ပဲ area ကြီးထဲမှာစစ်ပွဲကြီးထပ်ဖြစ်မှာပဲ။စစ်ပွဲကြီးထပ်ပြီးဒီတက်ကမြေကြီးတွေတေးကြအောင်ပါပဲ။အဲ့လိုမျိုးဆိုတော့ဟိုမလွယ်ဘူး။အလွယ်ဆုံးနည်းကတော့ကျွန်တော်မြစ်ဆုံမှာတားမယ်ဆိုလို့ပြောပြီးနားရှင်းပြီးမှမရှိတဲ့ဒါကြောင့်အားလုံးပါဒီကိတာကံဒီလိုနဲ့နိုင်ငံမှာရှိတဲ့ဒီလိုဒီလိုနဲ့ဝိုင်းဝန်းပြီးတော့မတောင်းဆိုကြအဖြစ်ကျွန်တော်အောင်မြင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်။ Chat Brain အနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါရှင်။အခုဆက်လက်ပြီးတော့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်မှာပါ။မန္တလေးမြို့ကနေ American နိုင်ငံ Pennsylvania ပြည်နယ် Elizabeth Town College ကိုလာရောက်ပြီးတော့ပညာစီးပူးနေတဲ့ကိုကျော်မင်းသိန်းကဘာတွေကိုယုံကြည်တယ်လဲဆိုတာဒီတစ်ပတ်အားဆင်ရမှာပါ။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်။ကျွန်တော်ဒီနေ့ပြောချင်တာကမာဂျီမာသတင်းဝင်များရောအထောက်ပြုတဲ့အားမဲ့ပညာရေးဆင်မတာကိုပုံမှန်တွန်းနေရအောင်ကျွန်တော်မြင်တွေ့ရတာပေါ့နော်။အမဘာလို့အဲ့လိုမျိုးပြောရလဲဆိုတော့ကလေးငယ်တွေကအုံနောက်ဖွင့်ပြောတာတို့ညာကြီးမြင်မာလာတာတို့ဆိုငယ်ချင်းပွားရတယ်ပြောပေါ်ပေါက်လာတဲ့အတွက်ကြောင့်မျိုးကျွန်တော်ဒီကလေးငယ်များကိုအရင်ရေးပါကြောင်းကျွန်တော်မြင်တွေ့ရပါတယ်။ဒါပေမဲ့လည်းဒီလိုမျိုးအလုံးတည်ပြီးသားဖြစ်တဲ့ဒီကလေးငယ်တွေဒီညာကြီးမြင်မာမှုဆိုတာညာကြီးကြီးရတာဆိုပေမဲ့လည်းဒီမြန်မာပြည်အနှံ့ပြားမှာက facility center ကြီးမရှိတဲ့အတွက်ကြောင့်မျိုးကျွန်တော်တို့လိုမျိုးမန္တလေးကလူမျိုးဆိုလို့ရှိရင်ကျွန်တော်တို့မှာအင်္ဂလိပ်စာနာရေးကောင်းကောင်းမွန်မွန်မရှိခဲ့တော့ကျွန်တော်တို့ဆိုလို့ရှိရင်ဟိုဘာအဓိကပဲအူချရလဲဆိုတော့မြန်မာစာနဲ့ဒီဒေဥစာနဲ့ပေါ့နော်အဲ့ဒါကိုပဲကျွန်တော်အဓိကအူထားပြီးတော့ကျွန်တော် ဒီအင်္ဂလိပ်စာကိုသင်ခြင်းပေမဲ့ကျွန်တော်တို့အင်္ဂလိပ်စာကိုတိတိကျကျမသင်ခဲ့ရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီမှာနိုင်ငံအနှံ့ပြောင်းမှာ facility center ကိုကျွန်တော်လိုအပ်နေတယ်လို့ကျွန်တော်မြင်နေကြ။ဘာလို့လဲဆိုတော့မြန်မာပြည်မှာလည်းဒီဒီအောင်အငြင်းနဲ့နီးရမယ်အနီးနေရဆိုတော့လေလူတိုင်းကမမေ့ထားတင်အောင်လေဒီဒီမန်းလေးမှာဆိုလို့ရှိရင်ကျွန်တော်တို့ဆိုလို့ရှိရင်ဒီအာအင်္ဂလိပ်စာကိုသင်ခြင်းပေမဲ့လည်းအားလုံးကဒီဥစ္စာရေးပါကြအောင်အားလုံးကလက်ခံထားကြလက်ခံကြတာပေါ့နော်ဒီအာဒီကားနဲ့လည်းဒီနိုင်ငံတော်ကြီးကဒီသိပြီးတော့အဲဖွံ့ဖြိုးတိုးတက်တဲ့နိုင်ငံမဟုတ်တဲ့အတွက်ကြောင့်မလို့နိုင်ငံတော်ကစီးရင်နေတဲ့အတွက်ကြောင့်မလို့နော်ဒီဒီလူကြီးအများစုကတော့ဒီတက်နိုင်ကြအောင်ပေါ့နော်ဒီသွားတက်ဖို့ဆိုတာဖြစ်နိုင်ကြအောင်အများစုဆိုလို့ရှိရင်ဒီမူလာတန်းအောင်ဖို့ပဲကျွန်တော်တို့ကစူးစမ်းနေကြတာပေါ့နော်ဒီမူလို့ဆိုတာဟောမှာသူတို့ကမိနေကြပြီပေါ့အဲ့ဆိုကျွန်တော်ထင်တာကတော့ကလင်းရဲ့လူငယ်များကိုကျွန်တော်တို့ဒီမိဘတွေကဒီမူလို့ဆိုတာကိုလည်းကျွန်တော်မမေ့ထားတင်ဘူးလို့ကျွန်တော်ထင်ပါတယ်ဒီအခုဆိုလို့ရှိရင်နိုင်ငံတော်ကြီးကစပြီးတော့ပြုပြင်ပြောင်းလဲနေပြီဆိုတော့ကျွန်တော်ထင်တာကဒီအစိုးရအဖွဲ့ရင်းနဲ့ဒီလူမှုအဖွဲ့အစည်းရင်းနဲ့ပေါင်းပြီးတော့ကျွန်တော်တို့ဒီ American Man လို့လိုမျိုးတို့ဒီအစိုးရအဖွဲ့အစည်းနဲ့ဒီစွာအနာမကြားချောင်းတို့လိုမျိုးတို့မျိုးအပိုမိုပြီးတော့ကျွန်တော်တို့လူငယ်တွေတက်တက်ကြွကြွပါဝင်လာပြီးတော့ဆောင်ရွက်လာမယ်ဆိုလို့ရှိရင်မဖြစ်နိုင်ဘူးဆိုတော့မဖြစ်နိုင်ဘူးပေါ့နော်ဒီပြုပြင်ပြောင်းလဲရေးဖြစ်ဖို့ဆိုတာလေအားလုံးကတက်တက်ကြွကြွပါဝင်ဖို့ဆိုတာအလုံးက ready ဖြစ်ထားမှာပေါ့နော်ဒီလိုမျိုးအခုဒီမိုကရေစီနိုင်ငံအနေနဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒါမျိုးဆက်လျှောက်ဖို့ဆိုတာလည်းချင်းနိုင်တဲ့လက်တလန်းမှာရှိနေပြီပေါ့နော်အခုကျွန်တော်အခုပြောခဲ့တာဒီအားလုံးကတော့ဒီအားလုံးရေးပါတဲ့ဟာကြီးပြောခဲ့တယ်ကျွန်တော်လည်းဒီအလစ်စဘတ်ချောင်းမှာဆိုလို့ရှိရင်ဒီမြန်မာအတိုင်းဝိုင်းတွေကိုဒီလန်ကက်စတာအေရီးယားမှာမြန်မာပြည်ကလာတဲ့ဒီ refugee center တွေအားလုံးမျိုးတွေကိုကျွန်တော်သွားပြီးတော့ကိုယ်တိုင်ကိုပင်သွားပြီးတော့ကလေးငယ်တွေနဲ့ကျွန်တော်သွားပြီးတော့တယောက်ချင်းတယောက်ချင်းအမေမို့လို့ရှင်တိန်ချင်းကိုဝင်ပြီးတော့ကျွန်တော်တငယ်ချင်းနေနဲ့ပေါင်းပြီးတော့သွားတင်ကြပေးရဲ့ကျွန်တော်ပညာရေးအတွေ့အကြုံတွေလည်းရှိခဲ့တာပေါ့နော်ဒီမရရှာမန်းမှာဆိုလို့ရှင်လည်းကျွန်တော်ရန်ကုန်မှာတော့ကျွန်တော်သင်ခဲ့ပေးဘူးရဲ့အတွေ့အကြုံတွေလည်းရှိခဲ့ပါတယ်ဒီလိုမျိုးအတွေ့အကြုံတွေရှားထားရဲ့အနေနဲ့လူတယောက်အနေနဲ့ကျွန်တော်ကဒီကလင်းငယ်များကိုအထောက်အကူပြုမဲ့အခမဲ့ပညာရေးစနစ်တွေဆိုတာကမြန်မာပြည်မှာအခုအရင်ရင်းရေးပါနေတဲ့လိုအပ်နေတဲ့အကြောင်းကိုကျွန်တော်မျိုးတွေ့ရပါတယ်ခင
်ဗျ။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
VOA မြန်မာပိုင်းကနေနေ့စဉ်ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုထုတ်လွှင့်နေပါတယ်။ဒီအစီအစဉ်တွေကိုအင်တာနက်ဝက်ဘ်ဆိုက်မှာလည်းသောရရှင်တွေကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ
်။ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ကနေဒါနိုင်ငံသားလင်းရှင်းလျောင်ကိုတော်ရင်တိရစ္ဆာန်မောင်ခိုရောင်းဝယ်တင်ပို့မှုနဲ့နိုဝင်ဘာလ12ရက်နေ့ကအမေရိကန်ဗဟိုတရားရုံးကနေထောက်နဲ့နှစ်နှစ်ချမှတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုကနေပြီးဒေါ်လာ1,000,000ကျော်တန်ဖိုးရှိတဲ့ကြန့်ကြိုနဲ့ထုထားတဲ့အခမ်းအနားသုံးပပုရေကွက်16ခုကိုတရုတ်နိုင်ငံစီတရားမဝင်မောင်ခိုတင်ပို့ခဲ့တဲ့အကြောင်းပတ်ဝန်းကျင်နဲ့သဘာဝအရေးမြင့်များဆိုင်ရာတရားရေးဌာနကလက်ထောက်ရှိနေချုပ်ဂျွန်ခရူဒန်နယူးယောက်ပြည်နယ်တောင်ပိုင်းခရိုင်အစိုးရရှိနေပရစ်ဘာရာရာနဲ့အမေရိကန်ပြည်ထောင်စု9နဲ့တော်ရင်တိရစ္ဆာန်လုပ်ငန်းရဲ့ညွှန်ကြားရေးမှူးဒန်အက်ရှ်တို့ကကြေညာခဲ့ပါတယ်။လျှောင်ကတော့အမေရိကန်ပြည်ထောင်စုကနေကြန့်ကြိုနဲ့ထုတ်လုပ်ထားတဲ့ပစ္စည်းတွေကိုတရားမဝင်မှောင်ခိုမှုအတွက်ပြစ်ရှိကြောင်းဒီနှစ်ဇွန်လ30မှာပဲဝန်ခံခဲ့ပါတယ်။မှောင်ခိုတင်ပို့ခဲ့တဲ့အခမ်းအနား3ခွက်တစ်ခုချင်းဟာကြန့်ကြိုတွေကိုမှောင်ခိုဈေးကွက်မှာရောင်းချနေကြတဲ့မုတ်ဆိုးတွေလက်ချက်ကြောင့်တဖြည်းဖြည်းပျောက်ကွယ်လာနေတဲ့ကြန့်တရဝါတွေမျိုးပြုံးမှုခြေလန်းတလန်းစီပေါ်နီးလာစေတယ်လို့လဲညွှန်ကြားရေးမှူး H ကပြောပါတယ်ဒီလိုလောက်ရမျိုးကျူးလွန်သူဘသူကိုမဆိုရှာဖွေဖမ်းဆီးအရေးယူသွားမှာဖြစ်တယ်လို့ကျွန်တော်တို့သားစဉ်မြေးဆက်အတွက်လဲတော်ရင်တိရစ္ဆာန်အမွေနှစ်တွေမပြတ်သုံးအောင်ထိမ့်သိမ့်သွားဖို့အခုစီရင်ချက်ကသတိပေးလိုက်တာဖြစ်တယ်လို့လဲညွှန်ကြားရေးမှူး H ကပြောဆိုခဲ့ပါတယ်
ကြံ့ကြိုတရားမဝင်မှောင်ခိုရောင်းဝယ်မှုအပေါ်နိုင်ငံတော်နှိမ့်နှင်းမှုရဲ့တစိတ်တပိုင်းအဖြစ်လျောင်ကိုဒီနှစ်2015ဖေဖော်ဝါရီလမှာဖမ်းဆီးခဲ့တာပါ။သူဟာတရုတ်နိုင်ငံကအာရှအမှုပညာနဲ့ရှေးဟောင်းပစ္စည်းလုပ်ငန်းမှာဖက်ဆက်လုပ်ကင်နေသူလည်းဖြစ်ပါတယ်။သူ့လောက်ကတော့အမေရိကန်ပြည်ထောင်စုမှာရှိတဲ့တော်ရိုင်းတရိတ်ဆန်အစိတ်အပိုင်းတွေအပါအဝင်ပစ္စည်းတွေကိုဝယ်ယူပြီးတော့တရုတ်နိုင်ငံကိုတင်ပို့ဖို့အတွက်စီစဉ်ပေးရပါတယ်။နိုင်ငံတကာဈေးကွက်တွေရဲ့လိုအပ်ချက်တွေကြောင့်မို့အနည်းငယ်များလာနေတဲ့ငါတော်ရိုင်းတရိတ်ဆန်နဲ့အပင်တွေကိုကာကွယ်ဖို့ကမ္ဘာတဝက်နိုင်ငံပေါင်း180ကျော်ကလက်မှတ်ရေးထိုးထားတဲ့သဘောတူညီချက် CITES အရ1986ခုနှစ်ကစလို့ဒီကြံ့ကြိုကူးတန်းရောင်းဝယ်မှုကိုထိန်းချုပ်ထားတာဖြစ်ပါတယ်။အမေရိကန်ကရှားပါးတရိတ်ဆန်မျိုးစိတ်ဆိုင်ရာအဥပဒေအရလည်းကုန်သွယ်မှုနဲ့တည်ယူပို့ဆောင်မှုတွေကိုထိန်းချုပ်ထားပြီးကြံ့တွေကိုကာကွယ်ပေးထားတာဖြစ်ပါတယ်။အခုရဲယူမှုဟာဆိုရင်မျိုးတုံးတော့မဲ့အဖိုးတန်တော်ရိုင်းတရိတ်ဆန်တွေကိုရောင်းဝယ်ရာကအမျက်ထွက်နေတဲ့မှောင်ခိုသမားတွေကိုအပြင်းအထန်ဒီဇိုင်းမမဲ့စုံစမ်းစစ်ဆေးမှုတွေရဲ့ရလဒ်ဖြစ်ပါတယ်လို့လည်းလက်ထောက်ရှိနေချုပ်ခရူဒန်ကပြောပါတယ်။ရှေးဟောင်းပစ္စည်းဈေးကွက်နဲ့ရှေးဟောင်းပစ္စည်းလို့ဆိုကြတဲ့အရောင်းဝယ်လုပ်ငန်းတွေကြောင့်ထူးခြားတဲ့တရိတ်ဆန်တွေမျိုးတုံးပျောက်ကွယ်မသွားအောင်လုပ်ကြရမှာဖြစ်တယ်လို့ဒီလိုတရားမဝင်ကုန်သွယ်မှုတွေရဆိုင်သွားအောင်အခုအချိန်ကလေးကစမလုပ်ရင်တော့ကျွန်တော်တို့တက်တမ်းမှာပဲဒီတရိတ်ဆန်တွေကွယ်ပျောက်ကုန်ကြလိမ့်မယ်လို့လည်းလက်ထောက်ရှိနေချုပ်ခရူဒန်ကသတိပေးပြောကြားသွားကြောင်းပါရှင
်အမေရိကန်စိုးရိမ်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
ခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းအသိပေးလိုပါတယ်ရှင်။ကြာတာပတိနေ့နေနဲ့ခင်းအတွက်သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရှင်။ဦးဆက်မိုးဝေကကြောပြမှာပါ။
အမေရိကန်သမ္မတဘရက်အိုဘားမားဟာဒီဇင်ဘာလ2ရက်နေ့ကယ်လီဖိုးနီးယားမှာဖြစ်ပွားခဲ့တဲ့အစုလိုက်အပြုံလိုက်တပ်ဖြတ်မှုအတွင်းတည်ဆုံးခဲ့သူ14ယောက်နဲ့ဒဏ်ရာအနာရယဖြစ်ခဲ့သူ22ယောက်တို့ရဲ့မိသားစုတွေကိုတောက်ကြာနေမှာတောရောက်ပြီးတော့တွေ့ဆုံပါလိမ့်မယ်။တမရဟာဟဝိုင်ယီကိုခရစ်မတ်အားလည်းရဲ့တောရောက်ဖို့ခရီးစဉ်အတွင်းဆန်ပါနာဒီနိုမှာဝင်ရောက်ပြီးတော့ရန်နာဖို့စီစဉ်ထားတယ်လို့အင်ဗျူတော်ကကြေညာပါတယ်။တမရအိုဘားမားဟာတိုက်ခိုက်မှုအတွင်းတားကောင်ဖြစ်ခဲ့ရသူတွေရဲ့မိသားစုတွေကိုနှစ်သိမ့်စကားပြောမှာဖြစ်တယ်လို့အင်ဗျူတော်ရဲ့ပြောခွင့်ရသူဂျော့ဂျ်အာနက်စ်ကပြောဆိုလိုက်ပါတယ်။မေရီလန်းပြည်နယ်ဘယ်တီမိုးမှာအာဖရိကန်အမေရိကန်လူငယ်ဖရက်ဒီဂရေးတည်ဆုံးခဲ့ရတဲ့နယ်ဆက်ဆက်ပြီးတော့တရားစွဲဆိုခြင်းခံထားရတဲ့ရဲအရာရှိဝီလျံပေါ်တာအပေါ်စွဲထားတဲ့အမှုဟာမှားယွင်းတဲ့စစ်ဆေးစီရင်မှုဖြစ်တယ်ဆိုပြီးတော့တရားသူကြီးတယောက်ကကြေညာလိုက်ပါတယ်။လူမဲလူငယ်ဖရက်ဒီဂရေးဟာအေပီလာတုန်းကရဲကားထဲမှာပြင်မကြောက်ရွံ့ဒဏ်ရာရပြီးတော့တည်ဆုံးခဲ့သူဖြစ်ပါတယ်။ဂျူရီအဖွဲ့က၃ရက်ကြာဆွေးနွေးပြီးအဲ့ဒီမှုနဲ့ပတ်သက်လို့ဆုံးဖြတ်ချက်တစုံတရာမချနိုင်ခဲ့တဲ့အကြောင်းတရားသူကြီးဘယ်ရီဝီလျံစ်ကအကြောင်းကြားခဲ့တာပါ။ဘယ်ရီကဂျူရီလူကြီးတွေကိုကျေးဇူးတင်ကြောင်းပြောကြားပြီးတော့ဂျူရီအဖွဲ့ကိုရုပ်သိမ်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့ညွန်ပေါင်းအဖွဲ့ဝင်တွေဟာ IS Islamic စစ်သွေးကြော်တွေပေါ်ချိန်မုံတိုက်ခိုက်ရေးကိုအရှိန်အဟုန်မြင့်ပြီးတော့လှုပ်ဆောင်သွားဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်ကာဝေးရေးဝန်ကြီး H. Carter ကအီရတ်ခေါင်းဆောင်တွေကိုအလေးထားပြောဆိုလိုက်ပါတယ်။ IS တွေပေါ်တိုက်ခိုက်ချိန်မုံနေတာကိုပုံမှုအထောက်အကူပေးရတဲ့ကမ်းလှမ်းမှုဘက်ကက်ကိုဗိုလ်ထုနေမှာကြိုတင်မကြေညာဘဲနဲ့တောရောက်ခဲ့တဲ့ခီးစဉ်တွင် Mr. Carter ကအီရတ်ဝန်ကြီးချုပ်နဲ့ကာဝေးရေးဝန်ကြီးချုပ်ကာကွယ်ရေးဝန်ကြီးတို့ကိုတွေ့ဆုံခဲ့ပါတယ
်။ဦးဆက်မွေကသတင်းချင်းချုပ်ကိုပြပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဒေါက်ခင်မျိုးသက်ပါ။အင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ကျမကတော့အင်ဂျင်နိုင်ပါရှင်။ကြာတာပတင်းနေ့နနေ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.